Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်းကနေ2016ခုနှစ်ဩဂုတ်လ29ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြန်မာသမ္မတဦးတင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်တွင်နှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်သဘောတူညီချက်တွေရရှိခဲ့ကြပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်အချမ်းဖက်ဝါဒတပ်ဖြတ်ရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးတင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံစာချုပ်လာတွေလက်မှတ်ရေးထိုးခဲ့ပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံချစ်ကြည်ရေးခေါင်းဆောင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
I'm very pleased with the signing of four memoranda of understanding during
မြန်မာသမ္မတဦးထင်ကျော်ပါရှင်နောက်ပိုင်းမှာအိန္ဒိယခီးစဉ်အကြောင်းအပြည့်အစုံနားဆင်ရပါမယ်။နောက်တရုတ်ပြည်ယူနန်အုပ်ချုပ်ရေးမှုအပြောင်းလဲတရုတ်မြန်မာကုန်သွယ်ရေးကိုပေါ်မှာဘလို့တက်ရောက်မှုရှိမလဲ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမစတင်ခင်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေဖြစ်နေတဲ့တရင်တက်ကြီးရွယ်အိုတွေကိုအတင်းအဓမ္မတောင်းရန်စားတော့ခိုင်းတာတွေကိုထိရောက်စွာအရေးယူနိုင်ဖို့နဲ့ဆောင်ရှောက်ဖို့ဥပဒေကြမ်းဒီကနေ့လွှတ်တော်မှာအတည်ပြုလိုက်တဲ့တရင်စတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အိန္ဒိယနိုင်ငံမှာ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဦးတင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်ပါဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့နယူးဒယ်လီမြို့တော်မှာတွေ့ဆုံဆွေးနွေးပြီးနှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုတွေရရှိခဲ့ကြပါတယ
် Both sides agree that greater bilateralcooperation between India and Myanmar.
အလုံးခန်းစားခွင့်ရှိမဲ့ဖွံ့ဖြိုးတိုးတက်မှုတွေနှစ်နိုင်ငံစလုံးနဲ့ဒေသရင်းတစ်ခုလုံးမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးတရားဝါပြောရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့လိုအပ်တဲ့အကြောင်းနှစ်ဖက်သဘောတူညီမှုရခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုပြီးပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးတင်ကျော်ပြောဆိုသွားတာပါ။အိန္ဒိယသမ္မတကလည်းဒေသရင်းအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေလိုနှစ်နိုင်ငံစလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်တိုက်ဖြတ်သွားဖို့သဘောတူတဲ့အကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်အင်အားပြင်းငလင်တန်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ပုဂံဒေသကိုပြန်လည်တည်ဆောက်ရေးမှာအကူအညီပေးသွားဖို့လည်းအိန္ဒိယနိုင်ငံကကတိပြုခဲ့ပါတယ်။သမ္မတဦးတင်ကျော်ကတော့လန်ဒန်ဒါမွန်မန်ဆောက်လုပ်ရေးစွမ်းအင်နဲ့ဆေးပစံရဲ့လုပ်ငန်းတွေအပါအဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လာ၄ခုအတွက်သဘောတူညီမှုရတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သမ္မတတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တွားရောက်တဲ့သမ္မတဦးတင်ကျော်ကတော့အိန္ဒိယသမ္မတပရဏဘ်မူခါဂျီကနယူးဒယ်လီမြို့တော်ကသမ္မတနန်းတော်မှာဒီကနေ့ပဲအခမ်းအနားနဲ့ကျူဆိုခဲ့တာပါ။သမ္မတဦးတင်ကျော်နဲ့ဇနီးတို့ဟာဒီကနေ့မှာပဲနယူးဒယ်လီမြို့တော်မှာရှိတဲ့မဟာတမဂန္ဒီထိမ့်မှန်ဂူဘိမန်ကိုလည်းတွားရောက်ကာရဝပြုခဲ့ကြပါတယ်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တိုက်ကိုနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လိုတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်အစိုးရနှစ်ရပ်တို့အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရေးနဲ့တရားဥပဒေစိုးမိုးရေးအထူးတကွလှုပ်ဆောင်မှုတွေကိုနောက်ထပ်အဆင့်မြင့်မယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကဒီကနေ့ကြေညာခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွင်လှုပ်ရှားနေတဲ့အစ္စလာမ်မြေအစွန်ရောက် IS အဖွဲ့နဲ့ကမ္ဘာတဝန်းကအဖွဲ့အစည်း၈ခုကိုချိတ်ဆက်မှုရှိပြီးဒီအဖွဲ့အစည်း၈ခုထဲကတစ်ခုဟာတောင်အာရှမှာရှိတယ်ဆိုတော့အထောက်အထားတွေရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကဒါကာမြို့တော်မှာမိန့်ခွန်းပြောကြားပြီး VOA သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစွန်းရောက်ဝါဒီတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတချို့အဖွဲ့တွေကြားအဆက်ဆက်ရှိနေပြီးဒီပြောဆိုချက်အပေါ်မှာလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်သူတွေ့ခဲ့တဲ့အစိုးရတာဝန်ရှိသူတွေဘက်ကမငင်းကြဘူးလို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကထပ်လောင်းပြောပါရရှင်။
ယမန်နိုင်ငံတောင်ပိုင်းအေရီမြို့မှာတနင်္လာနေ့ကအသေခံဘုံခွဲတက်ခတ်မှုကြောင့်လူ45ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရခဲ့တဲ့အကြောင်းအာနာဝနီကပြောပါရယ်။စူရဘက်ကတပ်ဖွဲ့တွေအုံပြုနေတဲ့အဆောက်အဦတစ်ခုကိုပောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားစင်းနဲ့အတင်းဝင်ရောက်ပြီးအသေခံဘုံခွဲတက်ခတ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ယမန်နိုင်ငံမှာနိုင်ငံတကာကအသိအမှတ်ပြုထားတဲ့သမ္မတအဗ်ဒူရာဘူရမန်ဆူဟာဒီနဲ့ မဟာမိတ်ဆော်ရီအာရေဗျနိုင်ငံတို့ကတစ်ဖက်နှစ်ပေါင်းများစွာအစိုးရကဖိနှိပ်ခွဲခြားဆက်ဆံတာခံခဲ့ရတယ်လို့ပြောဆိုနေပြီးအီရန်နိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ဟူသီသဘုံတွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေရကမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာဖြစ်ပါတယ်ကုလသမဂ္ဂကတော့လက်နက်ကန်ပြစ်ကတ်တွေအတွင်းမှာလူပေါင်း6500ကျော်သေဆုံးခဲ့ပြီးအရသာထက်ဝက်လောက်ပါဝင်တဲ့အကြောင်းပြောဆိုထားတာပါ။အစိုးရနဲ့တပုန်တွေရဲ့တိုက်ပွဲတွေအပြင်အယ်ကိုင်ဒါနဲ့ IS အစိုးရတွေကလည်းမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာမကြာခဏဝင်ရောက်တိုက်ခိုက်လေရှိကြပါသေးတယ်။ဒါပေမဲ့လည်းတင်းလာနေကအသေးခံဘုံခွဲတိုက်ခိုက်မှုမှာတော့ဘယ်သူမှသူတို့လက်ချဲဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိပါဘူး
။ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထားဝရငြိမ်းချမ်းရေးရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အပိသာအပြစ်ခတ်ရက်စဲဖို့ FARC သဘုံတက်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာပေါ်မှာတက်တန်းကြဆုံးလက်နက်ကင်ပြိပခါတွေတဲ့ကတခုအပါအဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်သွားပါပြီ။ပြန်လည်ရင်ကြားစေဖို့ရှင်းလင်းပြတ်သားတဲ့ရင်မှတ်ချက်ရှိတယ်ဆိုတာကိုပြသလိုတဲ့အကြောင်းစစ်သားတွေမရိန်းတက်ဖွဲ့ဝင်တွေလေတက်ကပိုင်လော့တွေရဲလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့အစည်းတွေအားလုံးကိုအသိပေးလိုပါတယ်ရန်လုံမုံတိမှုတွေကိုအတိတ်မှာချမ်းခဲ့ကြဖို့နဲ့စစ်ပွဲမှာတေဆုံးရတာတွေထိခိုက်နာကျင်ရတာတွေအတွက်ဝမ်းနဲ့တတဖြစ်ရတဲ့အကြောင်းတွေကို FARC သဘုံကောင်းဆောင်ရိုဒရီဂျိုလာဒိုနိုခေါ်တင်မိုချန်ကိုကပြောဆိုခဲ့ပါတယ်ငင်းချမ်းရဲ့အတွက်နှစ်ဖက်တို့ကျူးပါနိုင်ငံဟာဘာနာမှာ၄နှစ်ကြာစဉ်းစားညှိနှိုင်းခဲ့ကြပြီးပြီးခဲ့တဲ့သတင်းပတ်မှာငင်းချမ်းရဲ့သဘောတူညီချက်ရရှိခဲ့ပြီးနောက်မတ်စဝါဒီသဘုံအနေနဲ့ကိုလံဘီယာအစိုးရအဆက်ဆက်ရဲ့52နှစ်ကြာတိုက်ပွဲတွေကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။ကိုလံဘီယာစစ်တပ်အနေနဲ့လည်းသဘုံတွေကိုတိုက်ခိုက်နေတာတွေကိုတင်းနှင်းလာနေကဆလို့အဆုံးသတ်မယ်လို့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကပြောပါတယ်။ငင်းချမ်းရဲ့သဘောတူညီချက်ရဲ့ကံကြမ္မာကတော့မဲဆန္ဒရှင်တွေရဲ့ဆန္ဒသဘောထားပေါ်မှာမူတည်နေပါတယ်။အစိုးရနဲ့ FARC သဘုံတို့ကြားသဘောတူညီချက်ကိုလာမယ့်အောက်တိုဘာ2ရက်နေ့လူမှုဆန္ဒသဘောထားနဲ့အတည်ပြုရအောင်မှာဖြစ်ပါတယ်ရှင
် UAB ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ကပံ့ပိုးပေးနေတဲ့ကတ်တပ်ဖွဲ့တွေဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့တူဂီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာလက်ခံနိုင်စရာမရှိတဲ့အကြောင်းအမေရိကန်ကဒီကနေ့ပဲပြောဆိုလိုက်သလိုတိုက်ခိုက်မှုတွေရက်စဲဖို့လည်းနှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ် IS အစွန်းရောက်တွေရဲ့စိုးရိမ်စရာကောင်းတဲ့ချင်းချောက်မှုတွေကိုအာရုံစိုက်နိုင်အောင်ညီညွတ်ကြဖို့နဲ့ပြည်ပကတ်တွေကိုရှောင်ရှားဖို့အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းလဲ IS သွေးကြောတန်းပြန့်ချိန်မုံရင်ညုံမောင်းအဖွဲ့ဆိုင်ရာအမေရိကန်အထူးသမန်တန်တမန် Brett McCaw က Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ IS သွေးကြောတွေမရှိတဲ့နေရာတွေမှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာမျိုးကလက်ခံနိုင်စရာမရှိသလိုစိုးရိမ်စရာဖြစ်ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ CIA နိုင်ငံဂျာရာဘူလတ်မြို့တောင်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွက်အမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ကလည်းရှုတ်ချတဲ့အကြောင်းနဲ့တိုက်ခိုက်မှုတွေမှာအမေရိကန်တပ်ဖွဲ့တွေပါဝင်ပတ်သက်မှုမရှိကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ရဲ့မဟာမိတ်ကတပ်ဖွဲ့တွေနဲ့ IS သွေးကြွတွေကိုတူရကီနဲ့နယ်စပ် CIA မြို့ဂျာရာဘူလတ်ကနေမောင်းထုတ်ဖို့ CIA နိုင်ငံကမဟာမိတ်သဘုံအဖွဲ့တွေနဲ့အတူတူရကီစစ်တပ်ကကြိုးပမ်းနေတာအခုဆိုရင်6ရက်ထိရှိနေပါပြီ။တူရကီရဲ့လေကြောင်းထိုးစစ်တွေကြောင့်အရသာ35ယောက်ထက်မနည်းတည်ဆုံးနေကြောင်းဒရင်တွေထွက်ပေါ်နေတဲ့အချိန်မှာပဲဒီသာတွင်းမှာရှိတဲ့အ ਨੇ ဆုံးရွာလေးရွာနဲ့မြို့တစ်မြို့ကိုကတ်လက်တန်ကိုင်တွေဦးဆောင်တဲ့မဟာမိတ်တပ်တွေလက်ကနေတူရကီနိုင်ငံကထောက်ခံမှုပေးထားတဲ့စီးရီးယားသဘုံတွေကပြန်လည်သိမ့်ပတ်နိုင်ခဲ့တာပါ။အ
ီရတ်နိုင်ငံကမင်္ဂလာဆောင်ဧကန်ပွဲတစ်ခုမှာအသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာကြောင့်အ ਨੇ ဆုံး15ဦးတည်ဆုံးရတယ်လို့အာနာပိုင်းတို့ပြောပါတယ်။ရှီယာမွတ်စလင်တို့ရဲ့သာသနာနယ်မြေကာဘာလာမြို့နဲ့ကီလိုမီတာ50အကွာကAL ထာမာမြို့မှာမနစ်တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းလူ20ထိခိုက်ဒဏ်ရာရတယ်လို့လည်းပြင်းထန်တဲ့အေဂျင်စီကဖော်ပြပါဗျ။သူတို့ဟာ AK-47 မောင်းဖြံရိုက်ဖယ်တပ်နက်တွေလက်ပြဘုံတွေကင်ဆောင်ထားကြတယ်လို့ဘိုဟိုယူပရတီစစ်စင်ရေးဌာနရဲ့အကြေကဲခိခါလပ်ကပြောပါဗျ။အသေးခံဘုံခွဲသမားတွေတဲကတဦးကသူ့ကိုယ်သူဖောက်ခွဲလိုက်တာဖြစ်ပြီးဂျန်တဲ့လူတွေကိုတော့လုံခြုံရေးတပ်ဖွဲ့ကတုတ်တင်လိုက်တာဖြစ်တယ်လို့လည်းသူကပြောပါဗျ။တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးဘူးလို့အာနာပိုင်တို့ကပြောပေမဲ့မကြာခင်ကတိုက်ခိုက်မှုတွေကိုတော့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရေးအကျဉ်းစခန်းတွေကိုပို့ဆောင်ခံခဲ့ရတဲ့ထောင်နဲ့ချီရဲ့လူတွေအကြောင်းအသေးစိတ်ချက်လက်တွေကိုစုဆောင်းပြီးကွန်ဂျွန်းပါဝင်မြောက်ကိုရီးယားခေါင်းဆောင်တွေကိုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အရေးယူနိုင်မှုလူခွင့်ရေးလှုပ်ရှားမှုဖွဲ့တခုကကြိုးပမ်းနေပါတယ်။နိုင်ငံရေးအမှုတွေနဲ့ထိန်းသိမ်းခံရတဲ့သူတွေဝန်ထမ်းတွေလက်ဆဖြောက်ခံရသူတွေရဲ့အမြင်တွေ ဖမ်းဆီးခံခဲ့ရတဲ့အချိန်ကာလဆွဲချက်တင်ခံရတဲ့အမှုတွေနဲ့အတူအခုချိန်အထိဆက်လက်ပွင့်လှစ်ထားတဲ့အကျဉ်းစခန်းတွေရှိရနေရာတွေပါဝင်တဲ့အစိုးရကစားတစ်စောင်းကိုမြောက်ကိုရီးယားလူခွင့်ရေးဆိုင်ရာမှတ်တမ်းတင်ဌာန NKTP ကထုတ်ပြန်လိုက်တာပါ။အစိုးရကစားကတော့မြောက်ကိုရီးယားကဗက်ပြောင်းခုလုံလာသူတထောင်ကျော်ကိုမေးမြန်းပြုစုထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလကနာဇီတွေကျူးလွန်ခဲ့တယ်လို့မျိုးမြောက်ကိုရီးယားကနိုင်ငံရေးအကျဉ်းစခန်းတွေလူမဆန်တဲ့ရက်စက်ချင်းကျုံမှုတွေနဲ့ပတ်သက်လို့မှတ်တမ်းတင်ခဲ့တဲ့2014ခုနှစ်ကကုလသမဂ္ဂစုံစမ်းရေးကော်မရှင်ကိုအထောက်အကူပေးဖို့ရည်ရွယ်ပြီးအစိုးရကစားကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့တွေးရှိချက်တွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံးကကင်တွယ်အရေးယူဖို့လဲကုလသမဂ္ဂထွေထွေညီလာခံကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ဥပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့မဟာမိတ်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတွေကကုလသမဂ္ဂလူညွန်ရေးကောင်စီမှာဗီဒီယိုအနာသုံးပယ်ချခဲ့တဲ့အတွက်အစီအစဉ်တွေလည်းအထမမြောက်ပဲဖြစ်ခဲ့ရဥပါတယ်။
ဂျပန်နိုင်ငံမှာ Nikkei TV တိုချိုကတောက်ကြနေကနေတနင်္ဂနွေနေ့အထိကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရဝန်ကြီးချုပ်ရှင်โซအာဘေအစိုးရကိုထောက်ခံသူ62ရာခိုင်နှုန်းရှိတယ်လို့ဖော်ပြလိုက်တာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့နှိုင်းယှဉ်ရင်6မှတက်လာတာပါဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့စီးပွားရေးမူဝါဒတွေကိုတော့လူကြိုက်နည်းနေပါသေးတယ်ဝန်ကြီးချုပ်ရဲ့စီးပွားရေးမူဝါဒကိုထောက်ခံသူက40ရာခိုင်နှုန်းပဲရှိတာကိုလည်းစစ်တမ်းမှာတွေ့ရပါတယ်2012ခုနှစ်ကလေးကဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာအာဘေကိုလူထုထောက်ခံမှုအားကောင်းနေစေဖြစ်တယ်လို့မကြခင်ကပြီးဆုံးသွားတဲ့ရီယိုအိုလံပစ်ပွဲတော်မှာလည်းဂျပန်တို့စုရစိတ်40တခုဆုတ်ခူးနိုင်ခဲ့တာကြောင့်လူထုကြားကျေနပ်နေတာကြောင့်ပုံများလာနိုင်တာဖြစ်တယ်လို့တိုချိုတမ်ပယ်တက္ကသိုလ်အာရှလေ့လာရေးဆရာပါမောက်ခဂျက်ဂင်းစတန်ကပြောပါတယ်ရှင
်တနင်္လာညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအရင်ဆုံးတော့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတရဲ့ခီးစဉ်နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွင်းကအမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေအပေါ်ထောက်ခံမှုပေးတဲ့အတွက်အိန္ဒိယနိုင်ငံကိုကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်ကျေနပ်အားရမိကြောင်းလည်းသမ္မတကပြောပါရယ်မြန်မာနိုင်ငံအနေနဲ့ရှေ့ဆက်လှမ်းရမယ့်အစ်စ်နိုင်မှာအိန္ဒိယနိုင်ငံအနေနဲ့အကျိုးတူပူပေါင်းဆောင်ရွက်သူတွေအဖြစ်နဲ့ရောမိတ်ဆွေအဖြစ်နဲ့ပါဆက်လက်ရည်တည်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်ပါရယ်မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အပြည့်အစုံကိုအောင်အောင်ကပြောပြပေးပါရှင်
အိန္ဒိယနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့သမ္မတဦးထင်ကျော်နဲ့ဝန်ကြီးချုပ်နေရင်ဒရာမိုဒီဦးဆောင်တဲ့နှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေဒီကနေ့နေ့လယ်ပိုင်းတုန်းကဟိုက်ဒရာဘတ်ဟောက်စ်မှာတွေ့ဆုံဆွေးနွေးပါတယ်။အဲဒီနောက်နှစ်နိုင်ငံနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်အိန္ဒိယနိုင်ငံရဲ့ထောက်ခံပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကဝန်ကြီးချုပ်မိုဒီနဲ့ပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်
။ I'm very pleased with the signing of four memoranda.of understanding
ခီးစဉ်တွင်နားလည်မှုစာချုပ်လက်မှတ်၄ခုရေးထိုးနိုင်တဲ့အတွက်ကျွန်တော်အလွန်အားရကျေနပ်မိပါတယ်ကျွန်တော်တို့ရဲ့ငင်းငင်းနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဆက်လက်ကြိုးပမ်းနေတဲ့လုပ်ငန်းရှင်တွေကိုအိန္ဒိယကထောက်ခံပံ့ပိုးပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်လို့ဦးထင်ကျော်ကပြောသွားတာပါလန်ဒရာ69ဆင်းပြန်လည်မောမန်ဆောက်လို့ရေးအိန္ဒိယမြန်မာထိုင်းနိုင်ငံအဝေးပြေးလမ်းဖောက်လို့ဖို့စီမံကိန်းမှာပါဝင်တဲ့ကလေးဝရာကြီးလမ်းပိုင်းပြန်ပြင်းမြဲဆွမ်းအင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လား၄ခုကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါနှစ်နိုင်ငံအပြင်ဒေသရင်းမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးချမ်းသာကြွယ်ဝရေးတို့အတွက်အိန္ဒိယနဲ့မြန်မာပူးပေါင်းဆောင်ရွက်ဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်ဝန်ကြီးချုပ်မူဒီကတော့လွန်ခဲ့တဲ့သတင်းပတ်ကငလင်ကြောက်ပျက်စီးခဲ့တဲ့ပုဂံမျိုးကအာနန္ဒဖရာအပါဝင်သမိုင်းဝင်အထင်ကရနေရာတွေဖရာတွေကိုပြုပြင်ဖို့အကူအညီပေးတော့မှဖြစ်ကြောင်းပြောပါတယ်ဒေသတွင်းအကြမ်းဖက်သမားတွေကိုပူးပေါင်းနှိမ်နင်းသွားမယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် President and I agreed to work together for the safety and security of our people
နိုင်ငံပြည်သူလူထုတွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့သမ္မတနဲ့သဘောတူညီရပါတယ်။ဒေသရင်းကအကြမ်းဖက်ဝါဒရဲ့ချိန်ချမှုနဲ့လက်နက်ကင်သဘုံတွေရဲ့လှုပ်ရှားမှုတွေကိုတက်တက်ကြွကြွပူးပေါင်းတိုက်ဖြတ်သွားမှာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်မဏီပူနဲ့အာတန်ပြည်နယ်တွေမှာခွဲထွက်ခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့တိုက်ပွဲဝင်နေကြတဲ့လက်နက်ကိုင်သဘုံအဖွဲ့ဒါဇင်နဲ့ချီရှိနေပြီးဒီသဘုံအဖွဲ့တွေနေနှင်းဖို့အတွက်အရင်မြန်မာစစ်အစိုးရနဲ့အိန္ဒိယအစိုးရတို့ကြားသဘောတူညီမှုတွေရှိခဲ့တာပါဒါပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့တွေကိုထိထိရောက်ရောက်နေနှင်းရမှာအားနည်းမှုတွေရှိခဲ့တယ်လို့လေ့လာသူအချို့ကသုံးသပ်ပါတယ်အခုခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးတူးမြင့်ဖို့နဲ့ဒေတာရင်းတည်ငြိမ်မှုရှိဖို့အာရုံစိုက်လှုပ်ဆောင်လာတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရောက်မြန်မာရေးလေ့လာသူဒေါက်တာတင့်ဆွေကပြောပါတယ်
လမ်းဖောက်ဖို့ရောနေသားကုံတွေရောအားလုံးဟာဒီနေဒေသကိုမူတည်တဲ့ဒီဒေသအိန္ဒိယဘက်ကရောအဆင်မပြေဘူးဗမာဘက်ကလည်းအခြေခံအဆောက်အဦမကောင်းသေးဘူးဆိုရင်တော့ဘယ်လိုမှတိုးတက်ဖို့မရှိဘူးသူတို့လုံနေတာလည်းတော်တော်ကြာပြီပေါ့အဲဒါကြောင့်တနည်းနည်းနဲ့ငြိမ်အောင်ထိနိုင်မှသာလျှင်အိန္ဒိယနိုင်ငံရဲ့ယူရချက်တွေပေါ့မြော့ပါပါ
ဒီကနေ့မနက်ပိုင်းမှာသမရဦးထင်ကျော်နဲ့ဇနီးကိုအိန္ဒိယသမရပရနက်မူခာဂျီကသမရအိမ်တော်မှာဂုံပြူတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်သမရဦးထင်ကျော်နဲ့ဇနီးတို့ဟာနယူးဒယ်လီမြို့ကမဟတ်မဂန်နီအထိမ်းအမှတ်ဂူဘိမန်ကိုလည်းတွားရောက်လွမ်းသူပန်းခွေချကာရဝပြုခဲ့ပါတယ်စနေနေ့ရုံးကတော့သမရဟာမဟာဘောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ခဲ့တယ်လို့တနင်္ဂနွေနေ့ရုံးကတော့ကမ္ဘာရှိအောင်အမွေနှစ်ခုနှစ်နေရာမှာပါဝင်တဲ့ Touch မဟာအဆောက်အဦးကိုတွားရောက်လေ့လာခဲ့ပါတယ်ခင်ဗျာ
မြန်မာသမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ကြောင်းကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်ပြည်နယ်ဘက်မှာအုပ်ချုပ်ရေးမှုအပြောင်းလဲဖြစ်တဲ့အတွက်ဒီမြန်မာကုံသွယ်ရေးဘလို့များတက်ရောက်မှုတွေရှိနိုင်မလဲဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်တရုတ်အာဏာရကွန်မြူနစ်ပါတီကယူနန်ပြည်နယ်အုပ်ချုပ်ရေးမှုကိုပြည်နယ်ရဲ့ပါတီခေါင်းဆောင်အဖြစ်ပြောင်းလဲခန့်အပ်လိုက်ပြီးတော့ယူနန်ပြည်နယ်အုပ်ချုပ်ရေးမှုအသစ်လဲပြောင်းလဲမှာဖြစ်ပါတယ်အရင်မြန်မာစစ်အစိုးရနဲ့အတော်လေးကိုနီးနီးဆက်ဆက်ဖြစ်ခဲ့တဲ့ယူနန်ပြည်နယ်အုပ်ချုပ်ရေးပိုင်းအပြောင်းလဲကမြန်မာနိုင်ငံနဲ့ကုံသွယ်ရေးနယ်စပ်လုံခြုံရေးတို့အပေါ်ပို့ပြီးတော့မှတက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းအကဲခတ်တို့ကရှုမြင်ပါတယ်မသိင်္ဂီထိုင်စူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ယူနန်ပြည်နယ်အုပ်ချုပ်ရေးမှုချန်ဟိုကိုတရုတ်ကွန်မြူနစ်ပါတီရဲ့ပြည်နယ်ဆိုင်ရာပါတီအကြီးအကဲအဖြစ်တိုးမြင့်ခန့်အပ်ကြောင်းတရုတ်အန္တရာယ်ကွန်မြူနစ်ပါတီကတနင်္ဂနွေနေ့ကကြေညာပါတယ်တရုတ်သမ္မတရှီဂျင်းဖင်ကပါတီရဲ့ရေးပါတဲ့ပြည်내ဆိုင်ရာအကြီးအကဲတွေကိုသူ့လူတွေနဲ့အစားထိုးဖို့ဆောင်ရွက်လာတာနဲ့အတူနောက်ထပ်ပါတီရဲ့ရေးပါတဲ့နေရာတွေအပြောင်းလဲတွေပေါ်ထွက်လာအောင်မယ်လို့လည်းခန့်မှန်းထားကြပါတယ်အခုယူနန်ပြည်내အုပ်ချုပ်ရေးပိုင်းအပြောင်းလဲကတော့မြန်မာနိုင်ငံအတွက်တက်ရောက်မှုရှိလာနိုင်တယ်လို့တရုတ်ပြည်အခြေစိုက်မြမအရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ
်တနိုင်ငံလုံးနဲ့ချီတဲ့ပြဿနာတွေရဲ့ဟိုအရှင်းဟိုဘာလဲအရှုပ်အထွေးတွေပေါ့နော်ကျမရေဘူးကတည်တလောက်တော့လို့ဒီလိုဖြစ်တယ်အစောပိုင်းကဟိုလှုပ်ဆောင်နေတဲ့ဒီဟိုနင်းနေပေါ့ပြည်내ဆိုင်ရာအရာရှိကြီးတွေရဲ့အမှုတွေကတမှုပြီးတမှုပေါ်ပေါ်လာတယ်လေအဲ့ဒါတွေကိုတဖြည်းဖြည်းရှင်းနေတာဖြစ်တယ်အဲ့တော့ဒီယူနန်ပြည်내ကအစတွေကဗမာပြည်내ဆက်ဆံနေတဲ့နေရာမှာဒီအရင်တော့ဆစ်အစိုးရနဲ့ပေါ့နော်နာဖာတို့နာဝတာတို့နာဖာတို့နဲ့အတော်ရင်းနှီးပြီးတော့သူတို့ဆက်ဆံမှုတွေကရှုပ်ရှုပ်ထွေးထွေးတွေရှိခဲ့ပုံရတယ်အဲ့ဒါတွေကိုဟိုတပြီလုံးမှာဒီလိုက်ဦးလာစာပြဿနာတွေဖြေရှင်းတဲ့အဲ့ဒါတွေတော့ရောပါသွားတယ်ထင်တယ်တကယ်လို့ဒါအဲ့ဒီဟာတွေကိုဟိုတန်တန်ရှင်းရှင်းဖြစ်အောင်ဟိုဖြေရှင်းနိုင်တယ်ဆိုရင်တော့ပမာပြည်အတွက်အကျိုးတစ်စုံတရာရှိနိုင်ပါလိမ့်မယ်လို့ထင်ရပါတယ
်ယူနန်ပြည်နယ်ဟာမြန်မာနိုင်ငံနဲ့နေဆက်ကုန်သွယ်ရေးနောက်နေဆက်တစ်လျှောက်ကလက်နက်ကိုင်တွေအရေးနဲ့အများဆုံးထိဆက်သက်ဆိုင်နေတာလည်းဖြစ်ပါတယ်အခုအချုပ်ရေးပိုင်းအပြောင်းအလဲကနေကုံတွယ်ရေရောလက်နက်ကင်တွေနဲ့အစိုးရကြားပြည်လေရေးကိုရောပို့ပြီးတွန်းအားပေးနိုင်ဖို့မျှော်လင့်တဲ့အကြောင်းလဲဒေါက်တာလှကျော်စောကဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြည့်မကြခင်မှာပဲမြန်မာနိုင်ငံနဲ့အဓိကအဆက်ဆက်ရှိတဲ့ယူနန်ပြည်နယ်အုပ်ချုပ်ရေးပိုင်းအပြောင်းလဲဖြစ်ခဲ့တာပါ။တရုတ်ပြည်ခီးစဉ်အတွင်ဒေါက်ဆန်းစုကြည်ကလည်းတရုတ်နိုင်ငံရဲ့တိဖက်နယ်ရှန်ကျန်းဒေသအရေးဆောင်ရွက်မှုတွေအပေါ်နားလည်ထောက်ခံကြောင်းကြေညာချက်မှာပြောဆိုခဲ့တာပါ။တရုတ်ရဲ့တိဘက်နဲ့ရှန်ကျန်းဒေသအရေးဆောင်ရွက်ချက်တွေကတော့လူ့အခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်ခံနေရတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအပေါ်မှာတော့ကွဲပြားတဲ့လူ့အခွင့်အရေးစံနှုန်းသတ်မှတ်ချက်တွေအပေါ်ဒေါအောင်ဆန်းစုကြည်နားလည်လက်ခံတာဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်။ဒီလူ့အခွင့်အရေးနဲ့ပတ်သက်လို့ဆိုတာကဟိုဒီအနောက်နိုင်ငံတွေကသူကစံနှမျိုးနဲ့လုတ်တက်အောင်လူ့အခွင့်အရေးဆိုတာဘာလဲဆိုတာရှိသေးတာအောင်အဲ့ဒါကြောင့်မလို့အဲတရုတ်ပြည်ကသူကလူ့အခွင့်အရေးကိုအနောက်နိုင်ငံကပြောတဲ့လူ့အခွင့်အရေးနဲ့မတူဘူးဗျအနောက်နိုင်ငံပြောတဲ့လူ့အခွင့်အရေးကတူးချင်းလွတ်လပ်ခွင့်ကိုအခြေခံတယ် ပြီးရဲ့လူအခွင့်အရေးဆိုတာကသူကကွန်မြူနတီပေါ့ဗျာလူအဖွဲ့အစည်းတစ်ခုလုံးရဲ့အဲတက်တာချောင်းကြီးမှုကိုကိုစားပြုတယ်မတူဒါအောင်ဆန်းစုကြည်ကိုဟိုနားလေနိုင်အောင်ပဲဖြစ်ဖြစ်အဲသဘောပေါက်အောင်ပဲဖြစ်ဖြစ်သူတို့ပြောပြနိုင်လို့ဖြစ်မှာပေါ့ခင်ဗျတူရကီကဟာဝင်ဟိုအခုတမရဖြစ်သွားတဲ့ဟိုဝင်ကြီးချုပ်အဖြစ်လာတော့ကလည်းသူလည်းအရင်ကစင်ကြံကိစ္စကိုဝေဖန်ဘူးတာပဲတရုတ်
တော်ရေးလှုပ်ဆောင်ရာယူနိုက်ပြည်နယ်ရဲ့အုပ်ချုပ်ရေးပိုင်းအပြောင်းအလဲကတော့ပြည်တွင်းရေးအပြင်အရင်မြန်မာစစ်အစိုးရနဲ့အတော်လေးနှိမ့်ဆက်မှုတွေကိုပါထည့်သွင်းစဉ်းစားလှုပ်ဆောင်မှုရှိတယ်လို့လည်းအကဲကတ်တို့ကသုံးသပ်ကြပါတယ်ရှင်
။မတ်တင်ဂီထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်ဘက်ကစီးရေးအခြေအနေကိုလည်းပြောပြပေးကြပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမစတင်ခင်နှစ်ရက်အလိုမှာပဲရှမ်းပြည်နယ်မြောက်ပိုင်းတာရန်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ SSA မြောက်ပိုင်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေထပ်မံပြီးတော့ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာရှမ်းတပ်ဖွဲ့ရဲ့တပ်စခန်းကိုတနင်္ဂနွေနေ့ညနေပိုင်းတုန်းကမြန်မာတပ်ဖက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့အခြေအနေကပြန်ပြီးငြိမ်သက်သွားပြီဖြစ်ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတန်ရန်မြို့နယ်မိုင်းကောင်ကျေးရွာအုပ်စုအတွင်းမှာဖြစ်ပါတယ်။ဒီတိုက်ပွဲဟာတနင်္ဂနွေနေ့ဖြစ်ပွားခဲ့ပြီးဖြစ်ပွားတဲ့အခြေအနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်စုကအခုလိုပြောပါတယ်။
တိုက်ပွဲကတော့မနေ့ကဟိုညနေပိုင်း၄နာရီမိနစ်30ကနေစပြီးတော့ဖြစ်ပြီးတော့ညနေအထိပေါ့နော်မိုးချုပ်ကြီးအထိပေါ့အဲလက်လက်ကြီးတော့81လို့ CDMM လို့ပေါ့နော်အဲ့လိုမျိုးဖြစ်ပါတယ်ခလျာ33ရဲ့ကမယာ9နှစ်3ရဲ့ပြီးတော့လည်းတိလင်းခွန်ခလျာတိလင်းခွန်တဲ့ရင်းရဲ့3ရင်းနေနဲ့တို့ကပူပေါင်းပြီးတော့ဖြစ်စင်တာပါအဲတိုက်တယ်ဆိုတာဒီဟိုပေါ့ကျွန်တော်တို့ကလွယ်လင်တပ်စခန်းကိုတွေ့တာပါဗျာ
ဒီကနေ့မှာတော့တိုက်ပွဲဆက်လက်ဖြစ်ပွားတာမရှိကြောင်းပြောပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့ပြင်ဆင်နေခြင်းဖြစ်တာကြောင့်အခြေအနေတွေကိုနှစ်ဖက်ထိန်းသိမ်းပြီးညှိနှိုင်းဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းဗိုလ်မှူးဆိုင်စုကဆက်ပြောပါတယ်
။ကျွန်တော်ကဘယ်လိုပဲပြီးတော့ကျူတဘောနဲ့ဒီငြိမ်းချမ်းရေးကိုကျွန်တော်တို့ဦးတည်ပြီးတော့တွားကြမှာပါ။ကျွန်တော်တို့ကတည်တည်တည်နဲ့လှုပ်ဆောင်သွားမှာပါ။ကျွန်တော်တို့တက်တရားလည်းကျွန်တော်တို့ကလုံးဝဟောပေါ့ဖြစ်ဆက်မဖြစ်စရာဘူးလို့ကျွန်တော်တို့အဲ့လိုမျိုးအမြင့်ချထားလေ။
SSA မြောက်ပိုင်းကအစိုးရတပ်မတော်ဘက်ကတာဝန်ရှိသူတွေကိုအကြောင်းကြားပြီးတိုက်ခိုက်တာတွေရပ်ဆိုင်းနိုင်ဖို့အတွက်အကူအညီတောင်းခံခဲ့တဲ့နောက်အစိုးရဘက်ကတပ်တွေပြန်လည်ရုတ်သိမ်းသွားပြီးဖြစ်ကြောင်းလည်းပြောပါရတယ်။လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတက်ရောက်ဖို့အတွက် SSPP SSA မြောက်ပိုင်းအဖွဲ့ရဲ့ဒူဥက္ကဋ္ဌဆက်ခွန်ဆိုင်ခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုရောက်ရှိနေပြီးဖြစ်ပါတယ်။တရမ်းမျိုးနဲ့အပါဝင်ဖြစ်တဲ့ရှမ်းပြည်နယ်အမျိုးသားလွှတ်တော်အမှတ်3ရဲ့ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကတော့လက်ရှိဖြစ်ပွားတဲ့တိုက်ပွဲအပေါ်အခုလိုသုံးသပ်ပြောဆိုပါတဲ
့ထိုးစစ်ဆင်မှုတွေကတော့မဖြစ်သင့်ပါဘူးဗျာ27နဲ့ငင်းချမ်းရေးတောင်ဟိုဆွေးနွေးတော့မယ့်ဟာကိုလည်းနောက်တစ်ကတော့ပြည်သူလူထုပေါ့ဗျာကျွန်တော်တို့ကိုယ်စားလှယ်တွေနင်းနေတော့ပြည်သူလူထုတွေဒုက္ခရောက်မှာပဲဆိုရင်ပါတယ်ပြီးတော့နော်ဒီစပွဲပွဲမှာပဲတွေ့နေကြတာပဲဟာလေနော်ဘာလဲဖြစ်စေချင်တယ်လဲနော်ဘလို့ဖြစ်စေချင်တယ်နှုတ်တစ်ဖက်အဲ့တွေ့ဆုံလို့ရတဲ့စိစရှိရတာနဲ့အခုလိုထိုးစစ်ဆင်မှုတွေလောက်တော့ဒုက္ခရောက်တာပြည်သူတွေပဲလေကျွန်တော်တို့ကတော့ဒါလုံးဝမဖြစ်သင့်ပါဘူးပေါ့နော်မလုပ်ဆက်ချင်ပါဘူးပေါ့အဲဒီလိုညီနာခံကြီးမဆချင်မှအဲ့လိုဖြစ်တော့တန်တရားတွေဝင်ကုန်တာပေါ့လေနော်အဲဒါမဖြစ်တဲ့နဲ့ကိစ္စပေါ့
တင်းငင်းငွေနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ဒေသဟာပြီးခဲ့တဲ့ဧပြီလအတွင်းကရှမ်းတပ်ဖွဲ့ရဲ့စစ်ခန်းတွေကိုစုခွာပေးဖို့အတွက်အစိုးရတပ်မတော်ကတောင်းဆိုခဲ့ဘူးပြီးနှစ်ဖက်အကြားမှာတင်းမာမှုတွေဖြစ်ခဲ့ရတဲ့ဒေသဖြစ်ပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာကချင်ပလောင်စတဲ့လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတဲ့
ညဉ့်ညင်းစွနီးပွဲတွေမှာဒိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့အကြားဘာတွေဆွနီးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့ဆန္ဒသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းချပြဖို့လက်တွန့်နေကြတယ်လို့များသောတာရှင်တို့ယူဆကြပါသလား။အခုလာမယ့်အင်္ဂါညတိုက်ရိုက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်လရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင် VOA မြန်မာပိုင်းရဲ့တင်းလာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကတက်ကြီးရွယ်အိုတွေကိုကာကွယ်တဲ့ဥပဒေလွှတ်တော်မှာအတည်ပြုလိုက်တဲ့သတင်းကိုပြောပြပေးခြင်းပါတယ်တက်ကြီးရွယ်အိုတွေကိုအတင်းအာဓမတောင်းရန်စားတောက်ခိုင်းတာကိုထိရောက်စွာအရေးယူနိုင်မှုနဲ့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်နိုင်မှုပြဋ္ဌာန်းမဲ့တက်ကြီးရွယ်အိုများဆိုင်ရာဥပဒေချမ်းကိုဒီကနေ့အမျိုးသားလွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီဥပဒေချမ်းထဲမှာထောက်ပံ့မှုကြီးစုမှုမရှိတဲ့တက်ကြီးရွယ်အိုတွေကိုနိုင်ငံတော်ကနေပြီးတော့မှနှစ်စဉ်ဇယိတ်ထောက်ပံ့မှုအစီအစဉ်တွေနောက်ပြီးတော့အလုပ်လုပ်ချင်တဲ့တက်ကြီးရွယ်အိုတွေအနေနဲ့သိလျော်တဲ့အလုပ်တွေလုပ်နိုင်မှုကိုရှာဖွေပေးဖို့တွေပါဝင်ပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားတာနားဆင်ပါရှင်
နိုင်ငံတကာမှာလိုမျိုးတက်ကြီးရွယ်အိုတွေကိုအစိုးရဘက်ကနေထိရောက်စွာထောက်ပံ့နိုင်မှုအတွက်ဒီတက်ကြီးရွယ်အိုဥပဒေချမ်းကိုတင်သွင်းရတာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချာထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီဥပဒေကိုလွှတ်တော်မှာတင်သွင်းချိန်မှာပြောဆိုထားပါတယ်ဒီဥပဒေချမ်းမှာတက်ကြီးရွယ်အိုတွေကိုကူညီကယ်ဆယ်နိုင်ရေးအပြင်တက်ကြီးရွယ်အိုတွေနဲ့ပတ်သက်လို့အတင်းအဓမ္မစေခိုင်းတာတွေအတင်းအဓမ္မတောင်းရန်စားတောက်ခိုင်းတာတွေညှင်းပန်းနှိပ်စက်တာတွေကိုထိထိရောက်ရောက်အရေးယူနိုင်ဖို့လဲဥပဒေမှာပြထန်းထားတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကပြောပါရယ်ဒီဥပဒေဟာတက်ကြီးရွယ်အိုတွေနဲ့ပတ်သက်ပြီးပြည်စုံကောင်းမွန်တဲ့ဥပဒေတစ်ခုဖြစ်တယ်လို့သူကအခုလိုသုံးသပ်ပါရယ
်ဟာဒီအရေးကြီးတဲ့ပုံမှန်တွေလည်းရှိတယ်လေကျွန်တော်တို့ဒီမှာဒီပြည်သူ့ပြည်သားပုံပါတယ်နော်ဒီမတော်မှုရှိတဲ့လူကိုတော့ဒါပြည်သူ့ပြည်သားကျွန်တော်တတ်မှတ်ထားတာဒီတိုင်းတိုင်းနေရာမှာလည်းအခုဆိုရင်ဘာလို့ဆိုတော့ဒီအခါရပို့တဲ့နေရာမှာဒီတူတူတယောက်ကအဖြစ်ရှင်ရောမိသားစုကဘာမှမဟုတ်ဘူးဆက်ပြည်နေတဲ့လူမှမများဒေသကိုရဲကိုမှုခွင့်တိုင်ကြနိုင်တယ်ဆိုတော့ပုံမှန်ကိုကျွန်တော်ဒီမှာဖြစ်ဆက်ထားတာရှိရလေဒီကောက်ွယ်မှုတော့ပဲကျွန်တော်တို့ဒီကထားပြီးဆွေးနွေးတာပေါ့နော်ခုအတီကျွတ်တော့ဆိုရင်တော့တော်တော်လေးတော့ဒါကျွန်တော်တို့ဒါလုံလုံစိတ်ချမဲ့နေခါမျိုးတော့ရှိပါတယ်ဒီဥပဒေမှာတော့ကျွန်တော်တို့ကောက်ွယ်မှုကောက်ွယ်နေတော့ကိုအချက်မို့လားကျွန်တော်တို့ကဒီကဥပဒေကြမ်းနဲ့ဆွေးနွေးတာပဲနော်ဆွေးနွေးတဲ့နေရာမှာဒီအောက်ထဲပေါ်ရဒီဌာနကပြောင်းမှုတည်တာကိုပြည့်မလား
ရေးဆွဲထားတဲ့ဒီဥပဒေကြမ်းမှာတက်ကြီးရွယ်အိုတွေကိုတက်ဆိုင်ရာမြို့နယ်အလိုက်လူမှုဝန်ထမ်းဦးစီးဌာနကနေတက်သေးကန်လက်မှတ်ကပ်ပြားတွေထုတ်ပေးသွားမှာဖြစ်ပြီးတက်သေးကန်လက်မှတ်ရှိတဲ့တက်ကြီးရွယ်အိုတွေအနေနဲ့အစိုးရကပြဋ္ဌာန်းထားတဲ့ခန်းစား권တွေကိုရရှိသွားမှာဖြစ်ပါတယ်။ဒါပေမဲ့တက်ကြီးရွယ်အိုတဦးကိုဘလို့ထောက်ပံ့မလဲဘလို့အတိုင်းအတာတီထောက်ပံ့မလဲဆိုတာကိုတော့ဥပဒေမှာတိတိကျကျဖော်ပြထားခြင်းမရှိသေးဘူးလို့ဦးစိုးသိန်းကပြောပါတယ်။လက်ရှိဥပဒေမှာအခန်း18ခန်းပါပြီးပုံမှန်ပေါင်း60ကျော်ပါဝင်ပါတယ်။ဥပဒေချမ်းအရာအသက်60ကျော်ပြီးသူမည်သူမဆိုမည်သည့်ဘာသာဝင်မဆိုမြန်မာနိုင်ငံသားဥပဒေတွေအရသတ်မှတ်ထားတဲ့နိုင်ငံသားတိုင်းအကျုံးဝင်တယ်လို့ဖော်ပြထားပါတယ်ဒီလိုတက်ကြီးရွယ်အိုတွေကိုစောင့်ရှောက်နိုင်ဖို့အစိုးရကနေအမျိုးသားအဆင့်တက်ကြီးရွယ်အိုဆိုင်ရာကောမဒီတစ်ခုဖွဲ့စည်းသွားမှာဖြစ်ပြီးပြည်내နဲ့တိုင်းဒေသအလိုက်လဲကောမဒီခွဲတွေဖွင့်ကစောင့်ရှောက်သွားဖို့တွေရှိပါတယ်ပြမှုဥပဒေတွေနဲ့ပတ်သက်ပြီးဖော်ပြချက်အရတကြီးရွယ်အိုတွေနဲ့ပတ်သက်လို့နှိမ့်ဆက်ညှဉ်းပန်းတာမတရားခိုင်းစေတာတွေလုပ်ခဲ့မယ်ဆိုရင်အဲ့ဒီလူကိုထောင်အနည်းဆုံးနှစ်နှစ်ထိချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားတယ်လို့ထောင်ဒဏ်ပြင်ငွေဒဏ်မှာချနိုင်တယ်လို့လည်းဖော်ပြထားပါတယ်ဒီဥပဒေအရခိုကိုးရမယ်တကြီးရွယ်အိုတွေကိုနိုင်ငံတော်ဘက်ကဘိုးဘွားရိတ်သားတွေဖွင့်လှစ်ကစောင့်ရှောက်သွားဖို့အစီအစဉ်တွေလည်းပါရှိပါတယ်။လက်ရှိမှာတကြီးစောင့်ရှောက်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အဆင့်စောင့်ရှောက်မှုတွေအားနည်းနေသလိုလူမှုရေးလှုပ်ဆောင်နေတဲ့ပရဟိတဘိုင်းဘက်ကလည်းကူညီကယ်ဆယ်ဖို့လုပ်ငန်းတွေဟာအားနည်းနေလျက်ရှိတယ်လို့တင်ပြမှုတွေလည်းရှိခဲ့ပါတယ်။ပြဋ္ဌာန်းဖို့တင်ပြလာတဲ့ဒီဥပဒေချမ်းထွက်လာလို့ဤဥပဒေတွေဆက်လက်ပြဋ္ဌာန်းတော့မယ်ဆိုရင်ဤဥပဒေတွေမှာကြားမှဒန်းတူရေးဆိုင်ရာအခြေခံအချက်တွေလည်းထည့်ပေးဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကလွှတ်တော်မှာအခုလိုတင်ပြခဲ့တာရှိပါတယ်
။ကျမတို့နိုင်ငံအနေနဲ့အများကြီးပဲလိုအပ်တဲ့ဥပဒေဖြစ်တဲ့ဤဥပဒေရေးဆွဲတဲ့အခါမှာလည်းတကြီးရွယ်အိုများကိုလည်းကျမအနေနဲ့တော့ကြားမှရေးရရှူထောင်းကနေပြီးတော့မှတကြီးရွယ်ကိုအဖိုးအဖွားတွေရဲ့အမျိုးသားအမျိုးသမီးတွေရဲ့လိုအပ်ချက်ပေါ်မှာအခုကျင့်သုံးနေပြီဖြစ်တဲ့ gender equality ကြားမှရေးရရှူထောင်းကနေပြီးတော့မှဒီဥပဒေကိုထက်သင်ရွေးဆဲဖို့လိုအပ်ပါတယ်ဆိုတာကိုတင်ပြရင်းနဲ့ဒီကုန်းချုပ်ပါတယ်ရှင်
။လက်ရှိမှာဒီဥပဒေကိုပြည်သူ့လွှတ်တော်ကိုပေးပို့ပြီးဆက်လက်ဆွေးနွေးသွားရအောင်ပါပါ။ပြည်သူ့လွှတ်တော်ဘက်ကအမျိုးသားလွှတ်တော်အတိုင်းအတည်ပြုရင်တော့ဒီဥပဒေကိုအတည်ပြုပြဋ္ဌာန်းဖို့အတွက်သမရရှိကိုဆက်လက်တင်သွားမှာဖြစ်ပါတယ်ရှင်။
မမေခါသတင်းပေးပို့ခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တင်းနာနေညချမ်းအတွက်သတင်းလွှာနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တင်းနာနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအသက်တရောင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရာအစီအစဉ်မှာဆိုရင်တော့
ဒီမှာယုံကြည်ရာကတော့ဘာသာတိုင်းအကုန်လုံးမှာပေါ့နော်။ဘာသာတိုင်းအားလုံးမှာကောင်းတဲ့အချက်တွေကိုကြည့်ရှိရပေါ့နော်။ဒီမှာအနေနဲ့ကျတော့ဘယ်ဘာသာဝင်
တပ်ပုံအမှုပညာနဲ့သတင်းလုပ်ငန်းတွေကိုလှုပ်တဲ့မတ်ယူယူမြင့်တန်းရဲ့အမြင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။အိန္ဒိယနိုင်ငံကို၄ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့သမ္မတဦးထင်ကျော်ဟာဩဂုတ်လ29ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံနယ်စပ်ဒေသတွေမှာရှိနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိစ္စတွေအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့ခီးစဉ်တွင်မှနှစ်နိုင်ငံနားလည်မှုစာကြုံလာတွေလည်းလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။သမ္မတဦးထင်ကျော်ရဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းစေမယ့်စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဘယ်လိုသဘောတူညီချက်တွေရနိုင်မလဲဆိုတာကိုအမေရိကန်ပြည်ထောင်စုအခြေစိုက်မြမရေးသုံးသက်သူဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
တော်တင်ဆွေအခုမြန်မာသမ္မတဦးထင်ကျော်ဟာဆိုလို့ရှိရင်ဒီကနေ့ပေါ့နော်ဒီဩဂုတ်လ29ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူတို့တွေ့ကြမယ်တွေ့ပြီးလို့ရှိရင်ဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမယ်ပြောပါတယ်အဓိကအားဖြင့်ဆိုတော့ဘာတွေပုံများဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလို့ပြောတဲ့နေရာမှာဘာတွေများအဓိကထားဆွေးနွေးကြမယ်ထင်ပါဘယ်ကဏ္ဍတွေများဦးစားပေးပါဝင်ပါမလဲခင်ဗျဟ
ုတ်ကဲ့ပထမကုန်သွယ်ရေးပြောလို့ရှိရင်အိန္ဒိယဘက်မှာကြားထဲမှာတရားဝင်နေဆက်ကုံသွေးဖွင့်ခဲ့တဲ့1993ကစလို့ရှိရင်ဒီကနေ့ကြည့်ရင်နေဆက်ကုံသွေးကထင်သလောက်ပေါ့ပေါ့ရော်ရော်မရှိဘူးခင်ဗျအဲ့ဒါကတော့နှစ်ဖက်နိုင်ငံရဲ့အောက်ခြေအခြေခံမကောင်းဘူးလေပေါ့ဗမာပြည်ကလက်မဆက်သွေးညံ့နာနဲ့အိန္ဒိယဘက်ကလုံခြုံရေးညံ့နာကြောင့်ကောင်းကောင်းမဖြစ်ထွန်းခဲ့ဘူးဒါကြောင့်အခုလုံရင်လည်းပဲဒါတွေကိုဖြစ်ရှိမှုကအချိန်တော်တော်ယူအောင်မှဖြစ်တဲ့တွေ့ကျွန်တော်တို့တင်ပေါ်လန်းလေချောင်းလန်းကနေပြီးတော့ကုသမှုကိုပဲအဓိကထားရမယ်လို့ကျွန်တော်ထင်တယ်ခင်ဗျ။အဲ့ဒီအခါမှာအိန္ဒိယဘက်ကလိုချင်တာတွေဗမာပြည်ဘက်ကလိုချင်တာတွေအမျိုးမျိုးမှာဗမာပြည်ကတော့အဓိကအိန္ဒိယလိုချင်တာကတော့ဟိုကောက်ပဲသိနံပေါ့ကောက်ပဲသိနံတော့မှာအဓိကတော့ပဲအမျိုးမျိုးကိုအိန္ဒိယအမှန်တမ်းလိုချင်ပါတယ်။အဲဒါကြောင့်လည်းပဲအိန္ဒိယကနေပြီးတော့ဒီနိုင်ငံရေးဝန်ကြီးဆွစ်မဆော့ရက်စ်လာတို့ကလည်းပဲပြောတာကပဲဆိုင်နည်းတွေကိုနည်းပညာတွေအတက်ပညာတွေကိုအိန္ဒိယကပေးမယ်ဆိုရင်ဒါတော့ကောင်းတယ်ခင်ဗျ။အဲဒါကျွန်တော်တို့နိုင်ငံရဲ့တောင်သူလယ်သမားတွေလည်းနည်းပညာအရပြီးအလောက်ကန်ခွန်လန်းနဲ့နောက်ရောင်းကုန်ဝယ်ခွင့်မှလည်းပို့ပြီးတော့ဟလာစိတ်ကွက်ကြီးကြီးရနိုင်တယ်လို့ဆပါတယ်။နောက်တစ်ခါအိန္ဒိယဘက်ကကျွန်တော်တို့လိုချင်တာလို့ရတဲ့နာကတော့အ ਨੇ ဆုံးစီးပွားပစ္စည်းပေါ့ကျွန်တော်ပမာပြီးကိုကောင်းကောင်းရစေရင်တဲ့အိန္ဒိယနိုင်ငံကစနစ်တကျဝယ်ရလို့ချင်းစီးပွားPC ရဲ့အရင်အသွေးရောနောက်တစ်ခါဈေးနှုန်းရောကြည့်လိုက်လို့ရှိရင်ကျွန်တော်ပမာနိုင်ငံနဲ့အတမလိုက်လျောတဲ့အဆင်ပြေမယ်လို့ကျွန်တော်ယူဆပါတယ်။ကိုပစ္စည်းအမျိုးအစားတော့အများကြီးရှိပါလိမ့်မယ်။သို့တော့အဲ့ဒီအများကြီးရှိတဲ့နေရာမှာကုန်သွယ်လမ်းကြောင်းနဲ့အဆင်ပြေတာမျိုးနဲ့ဈေးနှုန်းနဲ့အဆင်ပြေတာမျိုးပေါ့
။ဟုတ်ကဲ့နောက်တစ်ခုကဒီအိန္ဒိယကနေပြီးတော့မြန်မာနိုင်ငံကနောက်အခုညီရနိုင်တဲ့တခြားကဏ္ဍတစ်ခုကတော့ဒီ IT နည်းပညာပေါ့နော်။အိန္ဒိယမှာရှိတဲ့ဒီIT နည်းပညာဟာဒီဘင်္ဂလားဆိုလို့ရှိရင်ဒါအမေရိကန်မှာရှိတဲ့ဒီဆီမီဗယ်လီပြီးလို့ရှိရင်ဒုတိယဆီမီဗယ်လီလို့တင်စားခံရလောက်အောင်သူ့ရဲ့နည်းပညာတိုးတက်တယ် အစင်းမြင့်နေပေါ့နော်အဲ့တော့အဲ့ဒီကဏ္ဍတွေမှာလည်းမြန်မာပြည်ကအများကြီးအကူအညီရနိုင်တယ်ထင်တယ်ဘာလို့ဆိုတော့မြန်မာနိုင်ငံဟာလည်း IT နည်းပညာနဲ့ပတ်သက်လို့တော်တော်လေးလောက်ကြကြနေကြတာရှိတယ်ဆိုတော့အဲ့ဒီကနေပြီးတော့အကူအညီတွေရပြီးတော့မြန်မာနိုင်ငံလည်းဟိုပေါ့နော် stepping stone ဆိုသူ့အိန္ဒိယရဲ့နည်းပညာကိုကျွန်တော်တို့အသုံးချပြီးကိုတိုင်းပြည်တိုးတက်ဖို့လှုပ်ဆောင်နိုင်မယ်ထင်တယ
်ဟုတ်ကဲ့အဲ့ဒါအမှန်ပဲခင်ဗျာအဲဒီအတွက်လည်းပဲဟိုဗမာပြည်ကိုအိန္ဒိယကကူညီနေတာတွေဦးတန်းရွှေလက်ထက်ကလေးကရှိပါတယ်ဦးသိန်းစိန်လက်ထက်လည်းဆက်လုပ်တာရှိတယ်ဒါပေမဲ့အခုထိကြည့်လို့ရှိရင်သူကတော့ IT park ခေါ်တဲ့နေရာကိုတည်ဆောက်ရေးနဲ့သင်တန်းတချို့ပဲရှိတယ်ကျွန်တော်ကဒီတဲ့ဒီဖြစ်စေခြင်းနဲ့ဘာကြောင့်လဲဆိုတော့ဒီ Silicon Valley လိုမျိုးပေါ့ဗမာပြည်မှာတခုရှိလာအောင်ကကျွန်တော်ကဂုံအတွက်မဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံကလူငယ်တွေမှာဒီ IT နဲ့ပတ်သက်ရင်ညာညာတို့တော်တော်ထက်မြက်ကြတယ်လို့ကျွန်တော်ယုံကြည်တယ်သူတို့တခွန်လန်းနဲ့အတတ်ပညာတွေတုတ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ကအိန္ဒိယတခြားနိုင်ငံတွေတောင်တာနိုင်တယ်လို့ကျွန်တော်ယူဆတော့ဒီချီလန်းလန်းသင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီသမရဦးထင်ကျော်ရဲ့ဒီအိန္ဒိယခီးစဉ်ဟာဒီဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုသွားပြီးမကြခင်ရပိုင်အတွင်းမှာပဲအာသွားတဲ့ခီးစဉ်ပေါ့နော်အိန္ဒိယနိုင်ငံကြီးဝန်ကြီးကလည်းသမရဦးထင်ကျော်မလာခင်ရပိုင်လေးမှာပဲလာပြီးတော့မြန်မာကောင်းဆောင်နေနဲ့တွေ့သွားတယ်။နောက်တရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာလည်းမြန်မာနိုင်ငံကိုသူတို့ကဝိုင်းပြီးတော့မြန်မာနိုင်ငံကတရားစတာတွေမြန်မာနိုင်ငံမှာရှိတဲ့အရင်းမြစ်တွေကိုလိုချင်တဲ့ဆန္ဒရှိတာရဲ့ရင်းနှီးမြှုပ်နှံမှုစီးပွားရေးခွင့်လန်းတွေအခုမှပွင့်လာတော့စီးပွားရေးခွင့်လန်းတွေပို့လို့ရနေတာကြောင့်သူတို့အပြိုင်ဆိုင်လွန်ဆွဲနေကြတာမြန်မာနိုင်ငံကိုသူကတာတယ်ငါတာတယ်ဆိုပြီးအပြိုင်ဆိုင်လွန်ဆွဲနေကြတဲ့အချိန်အခွင့်ကောင်းအခါကောင်းပေါ့နော်မြန်မာနိုင်ငံအတွက်ဖြစ်နေတော့ဒီသမရဦးထင်ကျော်ရဲ့ခီးစဉ်ဟာဟိုနိုင်ရှင်တယ်လို့ပဲပြောရမှာပဲဒေါ်ဆန်းစုကြည်တရုတ်ပြည်သွားတော့ငါဆိုလို့ရှိရင်တရုတ်ကတန်ဘလောက်ဗနရာကူညီမယ်လို့ဘာလို့သူကဘုံကနေဘက်ကနေသူကပေးလိုက်တာဂရီပေးလိုက်တာတွေရှိတယ်လေပြည်ရင်းချင်းချင်းလုပ်ငန်းစဉ်တို့ဖွံ့ဖြိုးရေးလုပ်ငန်းစဉ်အတွက်တို့ဆိုပြီးတော့သူကအဲ့လိုမျိုးအကူအညီတွေအများကြီးပေးလိုက်တာရှိတယ်ပက်ကေ့ချ်တွေပေါ့နော်ဒေါ်ဆန်းစုကြည်ကိုသမရဦးထင်ကျော်ရဲ့ဒီအိန္ဒိယခီးစဉ်မှာရောအခုလိုမျိုးဒီသဘောတူညီချက်နိုင်ငံသဘောတူညီချက်စာချုပ်တွေချုပ်တာအပြင်အိန္ဒိယဘက်ကအကူအညီအိန္ဒိယအစိုးရကနေပြီးတော့အကူအညီပေးနိုင်တဲ့အလားအလာတွေများရှိပါသလားဟောပေါ့နော်နိုင်ငံကလူနေကြတယ်ဆိုတဲ့အနေထားပြီးတော့တရုတ်ကအိန္ဒိယနိုင်ငံကလည်းငါလည်းအညမခံမှုဆိုတဲ့ပုံစံမျိုးများဖြစ်လာနိုင်သလား
ဟုတ်ကဲ့ခင်ဗျအဲဒီလိုအမ်တမဟိုစိတ်မစားစရာကောင်းတဲ့မေခွန်းဖြစ်တယ်ခင်ဗျဒီသမရဦးထင်ကျော်ခီးစဉ်ပြီးအောက်တိုဘာမှာတော့အောင်ဆန်းစုကြည်အိန္ဒိယကိုလာမယ်ဆိုတဲ့သတင်းကိုခုခေတ်ကအိန္ဒိယကရေးနေကြပါပြီ။အဲ့တော့တနည်းအားဖြင့်တမစိတ်ဝင်စားကြတဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်။နောက်ကခုနတရုတ်ကလည်းဟိုအားကြမခံတော့မဟုတ်ဘူး။သူကအရှိကန်ဒီပြည်အောင်ကျူးသားတယ်။ခုနဟိုကိုဇော်ဝင်လိုက်ဆွနေသလိုပေါ့လေ။ပမာနိုင်ငံကတနည်းအားဖြင့်ပျော်ရမ်းချက်တဲ့နေ့စဉ်ကလို့ဖြစ်နေတယ်။ဒါပေမဲ့လို့ကျွန်တော်တို့ဘဝဟာပမာနိုင်ငံရဲ့ဘဝဟာဟလာနေ့စဉ်ကလေးကိုဟလာပတ်သက်ရှိတဲ့ဟိုမုတ်ဆိုးကိုသတိလက်အပ်တာမဟုတ်ဘဲနဲ့အရောဟာထိုက်တန်တဲ့အဲဖူးစာဘက်လူပေါ့နော်ထိုက်တန်တဲ့ဟာမျိုးနဲ့ရအောင်ကျွန်တော်တို့ကြိုးစားမယ်အချိန်ဟာအခုဒီမိုကရေစီဆိုရလက်တဲ့တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဆိုရလက်ထက်မှာဖြစ်နိုင်လာပြီအဲ့တော့ကတရုတ်ကဘလောက်ဆွဆွအိန္ဒိယအိန္ဒိယဘလောက်ဆွဆွတခြားနိုင်ငံတွေကဘလောက်ဆွဆွကိုယ်နိုင်ငံနဲ့ဂုံနဲ့တူတဲ့ဟလာအဲတွတ်ဖက်သူကိုကျွန်တော်တို့ရှာနိုင်တဲ့အနေအထားဖြစ်လာပြီအဲ့တော့ကဦးထင်ကျော်ခီးစဉ်ပြီးလို့ဒေါ်အောင်ဆန်းစုကြည်ခီးစဉ်ဆက်လို့ရှိရင်တကယ်ပဲပေါ့လေကိုယ်နိုင်ငံရဲ့ဂုံနဲ့ထိုက်တန်တဲ့အိန္ဒိယနိုင်ငံကဆွဲဆောင်မှုတွေကိုလက်တွေ့ကြဆွဲဆောင်နိုင်လိမ့်မယ်လို့ယူဆတယ်။လက်ရှိ BJP အစိုးရကလည်းပဲအစိုးရနဲ့ BJP ကိုထောက်ခံတဲ့သူ့အိန္ဒိယနိုင်ငံသားတွေဟာစီးပွားရေးကုန်သွယ်ရေးကိုအမှန်တမ်းလှုပ်ချင်တဲ့အုပ်စုဖြစ်တဲ့သူကအိုးစစ်စွာလက်ထက်ကလေးအပေါ်မှာပြီးမှလာပြီးတော့အလုပ်လုပ်နေကြတဲ့အိန္ဒိယနိုင်ငံကကုန်သွယ်ရေးဆိုရင် BJP နဲ့ RSS ကလူတွေများတယ်ဒီနေ့မြန်သူတို့ကပဲအစိုးရတက်တဲ့ဂုံသွဲခြင်းနဲ့အခုတော့ NLD တို့အစိုးရဟလာပုံလင်းမြင်သာမှုနဲ့ဟလာချစားမှုလက်ဆံမှုတက်နိုင်ဆုံးထိမ့်ပဲအစိုးရလက်ထက်မှာသူတို့ကပိုပြိုကြလိမ့်မယ်မြည်ဆပါတယ်။ဒါကြောင့်သမဏခီးစဉ်ရောဒေါ်အောင်ဆန်းစစ်ရောခီးစဉ်ကနေပြီးတော့တကယ်နိုင်ငံအကျိုးရှိတဲ့ဂုံသွဲမှုရင်းနှီးမြှုပ်နှံမှုနဲ့ပြန်လာနိုင်ငံဆက်ဆံရေးတွေပိုပြီးတော့ထူထောင်နိုင်မယ်လို့ကျွန်တော်တို့အကောင်းကိုမျှော်လင့်ထားပါတယ
်။ဟုတ်ကဲ့ဒေါက်တာတင့်စီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။
ကိုဇော်ဝင်းလိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကားထဲမှာ steering libra brake လုံးဝ မပါဘဲနဲ့ အလိုလျောက် မောင်းနေနိုင်မနဲ့ ကားမျိုးတွေကို 2022 ခုနှစ်မှာ ထုတ်လုပ်နိုင်မယ်လို့ Ford ကားကုမ္ပဏီကြီးက ကြေညာထားပါတယ်။ မောင်းတဲ့သူလုံးဝမလိုဘူးဆိုတဲ့ကားတွေကိုအငှားရည်လုပ်ငန်းတွေမှာသုံးနိုင်မှုထုတ်လုပ်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ငါးနှစ်အတွင်းလုံခြုံစိတ်ချရတဲ့အလိုလျောက်ကားမျိုးထုတ်နိုင်မှုဘလို့စိန်ခေါ်မှုတွေရှိနေမလဲဆိုတာကိုမဆုမျက်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးပါမယ်ရှင်။
American car company ကြီးတစ်ခုဖြစ်တဲ့ Ford company ကအငှားယဉ်လုပ်ငန်းသုံးယဉ်မောင်းလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးကိုလာမယ့်9နှစ်အတွင်းမှာထုတ်မယ်လို့ August 16ရက်နေ့ကပဲကြေညာလိုက်ပါတယ
် Today we're announcing Ford's intent to have a high volume SAE level 4 fully autonomous vehicle
SAE အဆင့်၄ရှိတဲ့ယဉ်မောင်းလုံးဝမလိုပဲအလိုအလျောက်မောင်းနေနိုင်မဲ့အငှားယဉ်လုပ်ငန်းသုံးယဉ်မျိုးကို2022ခုနှစ်မှာကျွန်တော်တို့ထုတ်လုပ်မယ်ဆိုတာကိုအတိပေးကြေညာခြင်းပါတယ
် Ford Company ရဲ့ CEO Mark Fields ကအခုလိုကြေညာလိုက်တဲ့အတွက်မော်တော်ကားလုပ်ငန်းထဲမှာသာမကအလိုအလျောက်ယဉ်မောင်းနည်းပညာပေါ်အာရုံစိုက်နေကြသူတွေကြားမှာပါပြောစရာဆွေးနွေးစရာဖြစ်ခဲ့ပါတယ် Autonomous Vehicle Technology လို့ခေါ်တဲ့အလိုအလျောက်ယဉ်မောင်းနည်းပညာနဲ့ယဉ်မောင်းမလိုတဲ့ကားမျိုးထုတ်မယ်လို့ကြေညာထားတဲ့ကားကုမ္ပဏီတချို့ရှိပြီးတော့စမ်းသပ်မှုတွေလည်းလုပ်နေကြပေမဲ့ Ford ကားကုမ္ပဏီကတော့SAE အဆင့်၄ရှိတဲ့ယဉ်မျိုးကိုထုတ်မယ်လို့ပြောလိုက်တာကထူးနေတာပါ
။ That means there's going to be no steering wheel, there's not going to be a gas pedal, there's not going to be a brake pedal. And of course,
သူပါတာအလိုအလျောက်လုံးဝမောင်းနေမဲ့ကားမျိုးကို Ford Company က၅နှစ်အတွင်းအမြောက်အများထုတ်လုပ်မှာဖြစ်ပါတယ်။အလိုအလျောက်လုံးဝမောင်းနိုင်မယ်ဆိုတဲ့အဓိပ္ပာယ်ကကားထဲမှာ steering လုံးဝမပါ၊ lever တွေ၊ brake တွေလုံးဝမပါ၊ကားမောင်းတဲ့သူလုံးဝမလိုတဲ့ကားမျိုးကိုပြောတာဖြစ်ပါတယ်။
နိုင်ငံတကာမှာထုတ်လုပ်နေတဲ့မော်တော်ကားတွေလေယာဉ်ပြန်တွေအပါအဝင်ရွေရှားဆက်တက်ယဉ်တွေရဲ့လုံခြုံမှုထိရောက်မှုနဲ့အရေအသွေးကောင်းမွန်မှုအတွက် SAE ဆိုတဲ့နိုင်ငံတကာအင်ဂျင်နီယာတွေပါတဲ့အဖွဲ့အစည်းကစံချိန်စံနှုန်းသတ်မှတ်ပေးပါတယ်။ယဉ်မောင်းမလို့ပဲအလိုအလျောက်မောင်းနိုင်မဲ့ယဉ်မျိုးတွေအတွက်လည်း SAE ကအဆင့်6ဆင့်ခွဲခြားပြီးတော့သတ်မှတ်ထားပေးပါတယ်။အဆင့်4ဆိုတာကတော့ကားမောင်းတာနဲ့ဆိုင်တဲ့ကိစ္စအလုံးကိုကားကပဲအလိုအလျောက်လုပ်သွားမဲ့ High Automation အဆင့်ဖြစ်ပါတယ်။အခုလိုကားထဲမှာ steering တို့ brake တို့လုံးဝမပါတဲ့အလိုအလျောက်မောင်းကားမျိုးကို9နှစ်အတွင်းမှာတကယ်ပဲထုတ်လုပ်နိုင်မှာမလားဆိုတာကိုလည်းတချို့ကလည်းတန်တရားရှိကြပါတယ်။ American ကနာမည်ကြီး MIT နည်းပညာတက္ကသိုလ်ရဲ့နည်းပညာဆိုင်ရာသုံးသပ်ချက် magazine ဆောင်းပါးတစ်ခုထဲမှာဆိုရင်ယဉ်မောင်းလုံးဝမလိုပဲတကယ်ကိုစိတ်ချလက်ချအလိုအလျောက်မောင်းနိုင်မဲ့ကားမျိုးကိုထုတ်နိုင်ဖို့9နှစ်ဆိုတဲ့အချိန်ဟာလုံးဝမလောက်ဘူးလို့ပညာရှင်တွေရဲ့ရှင်းပြချက်တွေနဲ့ရေးထားပါတယ်။ Ford Company အနေနဲ့2022ခုနှစ်မကုန်ခင်တတ်မှတ်ထားတဲ့အတိုင်းအလိုအလျောက်မောင်းတဲ့ကားမျိုးထုတ်တော့ထုတ်နိုင်လိမ့်မယ်။ဒါပေမဲ့အချိန်နှစ်နှစ်နဲ့တတ်မှတ်နေရတချို့ပဲမောင်းနိုင်တဲ့ကားမျိုးဖြစ်လိမ့်မယ်လို့အလိုအလျောက်မောင်းကားတွေအကြောင်းလေ့လာနေတာအနည်း20ရှိနေတဲ့ဘာကလေးတက္ကသိုလ်က Steven Sheldover ရဲ့အပြောကို MIT Technology Review ဆောင်းပါးထဲမှာဖော်ပြထားပါတယ်။တကယ်တော့ BMW နဲ့ Tesla ကားကုမ္ပဏီတို့လိုကမ္ဘာကျော်ကားလုပ်ငန်းကြီးတွေကယဉ်မောင်းမလို့တဲ့ကားမျိုးထုတ်မယ်လို့ကြေညာထားပြီးဖြစ်ပါတယ်။စံတည်တွင်ဖန်တီးမှုတွေကိုလက်လွတ်မခံပဲအလိုလျောက်မောင်းနိုင်မဲ့ကားမျိုးထွင်းနေတာကို Rachel Burgess တို့လို Auto Car နဲ့ What Car ဆိုတဲ့ Motor Car Magazine တွေရဲ့ Editor ကတော့ဝန်တာနေပါတယ်
It's very interesting. They're one of many car makers who have started plans with
self-driving. သိစိတ်ဝင်စားဖို့ကောင်းပါတယ်ကားကုမ္ပဏီတွေအများကြီးထဲမှာမှအခုလိုအလိုလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စလုပ်တဲ့ကုမ္ပဏီတွေထဲမှာသူတို့ပါလာပြီလေပြီးခဲ့တဲ့လတုန်းကပဲ BMW က2021မတိုင်ခင်အပြည့်အဝအလိုအလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စီစဉ်ထားတယ်လို့ကြေညာသွားတယ်။ Tesla ကုမ္ပဏီပိုင်ရှင် Elon Musk ကလည်း2018မတိုင်ခင်အလိုအလျောက်မောင်းနိုင်တဲ့ကားထုတ်မယ်လို့ပြောထားတယ်။ဒါကြောင့်အလိုအလျောက်မောင်းရင်နည်းပညာတွေအတွက်သိကိုစိတ်လှုပ်ရှားစိတ်ဝင်စားစရာကောင်းပါတယ
်။ Ford ကားကုမ္ပဏီကတော့အိမ်သုံးအမျိုးအစားမဟုတ်ဘဲအငှားယဉ်လုပ်ငန်းတွေအတွက်အလိုအလျောက်မောင်းတဲ့ကားတွေကိုထုတ်မှာပါ။လက်ရှိမှာလည်း American ကအငှားယဉ်လုပ်ငန်းကြီးတွေက Ford ကားတွေကိုသုံးနေကြပါတယ်။ Ford လိုပဲ Google နဲ့အငှားယဉ်လုပ်ငန်း Uber တို့ကလည်းကားထဲမှာထိမ်းပေါင်းတဲ့သူမျိုးလုံးဝမလိုတဲ့ကားတွေကိုထုတ်နိုင်ဖို့အကြိုးစားနေကြတာပါအလိုအလျောက်မောင်းတဲ့ကားတွေကိုကင်မရာရဲ့ရေဒါစနစ်ရဲ့ကွန်ပျူတာဆော့ဖ်ဝဲရဲ့ကမောင်းနှင်ပေးနေတာလို့အကြံအဖျင်ပြောလို့ရပါတယ်ဘေးဝန်းကျင်မှာဘာတွေရှိနေသလဲဆိုတာကိုကားမှာတပ်ထားတဲ့ကင်မရာနဲ့ရေဒါစင်ဆာစနစ်ကကားပတ်ပတ်လေကိုတစ်ချိန်လုံးစောင့်ကြည့်ပေးနေပြီးတော့ break out ဖို့လိုပြီလို့အသိပေးလိုက်တာနဲ့အထူးထွင်ထားတဲ့ကွန်ပျူတာဆော့ဖ်ဝဲကနေပြီးတော့အုပ်ပေးလိုက်တာမျိုးဖြစ်ပါတယ် ကွန်ပျူတာတွေကလူထက်မြန်အောင်လို့တုံ့ပြန်ပေးနိုင်ပေမဲ့ဘယ်အချိန်မှကားကိုရပ်ဖို့လိုတယ်အချိန်တက်လိုက်ဖို့လိုတယ်ဆိုတာကိုအဆုံးဖြတ်ပေးနိုင်တဲ့နေရာကြတော့လူတွေကတပန်းပူတာတယ်ဆိုတာကို MIT ရဲ့ Technology Review Magazine ဆောင်းပါးထဲမှာထောက်ပြထားပါတယ်။ဒါကြောင့်လဲ Tesla ကုမ္ပဏီရဲ့အလိုအလျောက်မောင်းရှင်တစဉ်စမ်းသပ်မောင်းနေတော့တိုက်မိလို့ကားထဲမှာပါသွားတဲ့သူတယောက်စိတ်ဆုံးခဲ့ပါသေးတယ်။ဘေးပတ်လည်ကိုစောင့်ကြည့်နေတဲ့ကားကင်မရာကကွေလာတဲ့နောက်တွဲပါရှင်ရဲ့အဖြူရောင်ဘေးဘက်ကိုနေအောင်ထဲမှာအန်ဒီရဲလို့မခွဲခြားနိုင်တဲ့အတွက်အလိုလျောက်ဘရိတ်ကမယက်လိုက်တာလို့ Tesla ကရှင်းပါတယ်။အထဲမှာပါသွားတဲ့သူကလည်းအာယုံမထားလိုက်မိတဲ့အတွက်ကားကိုအချိန်မီမယက်လိုက်နိုင်မဲကားတိုက်မိခဲ့တာပါ။အဲ့လိုဖြစ်ခဲ့ပြီးတဲ့နောက် Tesla ကားရဲ့ Radar စနစ်ကိုပိုကောင်းအောင်လုပ်ပါမယ်လို့ Tesla ရဲ့ CEO Elon Musk ကပြောကြားခဲ့ပါတယ်
။ Obviously that crash was incredibly tragic.
အဲ့ဒီယင်တိုက်မှုကတိတ်ကိုစိတ်မကောင်းစရာပါပဲ။အဲ့ဒီယင်တိုက်မှုပြဿနာဖြစ်တော့ Elon Musk ပြောတာက Tesla ယင်မောင်းတယောက်ဆုံးရတဲ့အချိန်မှာသူတို့ရဲ့အလိုလျောက်ယင်မောင်းစနစ်ကိုစမ်းသပ်မောင်းထားတဲ့မိုင်မောင်းကတန်း130ရှိပါပြီတဲ့။အမေရိကမှာဆိုရင်ရှိသမျှမော်တော်ကားတွေအားလုံးမောင်းတဲ့မိုင်ပေါင်း94တန်းမှာတယောက်ကားတိုက်မှုကြောင့်အသက်ဆုံးရှုံးနေရတာကိုတွေ့ရပါတယ်။ဒါကြောင့်နီးပညာပိုတော့မှလုံကြုံစိတ်ချရတယ်ဆိုတာကိုသက်သေပြနေပါတယ်။အချိန်ကြာလာတဲ့အမြပေါ့လေပိုတော့မှတိုးတက်လာပါလေဦးမယ
်။ကားထဲမှာမောင်းတဲ့သူလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးတွေလမ်းပေါ်မှာမောင်းနိုင်ဖို့လမ်းတွေကိုကွန်ပျူတာနဲ့စနစ်တကျသတ်မှတ်ထားတဲ့မြေပုံစနစ်နဲ့ GPS လမ်းညွှန်စနစ်တို့လည်းလိုအပ်ပါတယ်။အဲ့ဒီစနစ်တွေစနစ်တကျမရှိဘူးဆိုရင်တော့အလိုအလျောက်မောင်းနေတဲ့ကားတွေလမ်းပေါ်မှာလိုရာခရီးသွားနိုင်ဖို့ဖြစ်နိုင်မှာမဟုတ်ဘူးဆိုတာကို The Verge Online Media ရဲ့ဆောင်းပါးတစ်ခုထဲမှာလည်းရေးထားပါတယ်။နောက်တစ်ခုကမောင်းသူလုံးဝမပါတဲ့ကားမျိုးတွေကိုမောင်းနေနိုင်ဖို့အမေရိကမှာတော့နေရာတွေကိုသတ်မှတ်ကန့်သတ်ထားတာမို့နောက်9နှစ်အတွင်းမှာလမ်းတိုင်းပေါ်မှာအလိုအလျောက်မောင်းတဲ့ကားတွေတက်မောင်းနိုင်တဲ့အခြေအနေရောက်မှာလားဆိုတာကလည်းမေးစရာပါ။ Ford ကားကုမ္ပဏီကတော့2021ခုနှစ်မှာထုတ်မဲ့SAE အဆင့်4အလိုအလျောက်မောင်းကားတွေကဘလို့ပုံစံမျိုးဖြစ်မှာလဲဆိုတာကိုလောလောဆယ်မပြောနိုင်သေးပေမဲ့ထုတ်တဲ့အခါမှာတော့အဆဆအဆင်သင့်ဖြစ်နေအောင်လို့ကားတွေရဲ့ software ဘိုင်းရော hardware ဘိုင်းကိုပါအသေးချာတီထွင်နေတယ်လို့ဆိုပါတယ်ရှင
်မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့မအေးသန္တာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါအားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေရှင်ဒီတစ်ခါတက်တဲ့အောင်သတင်းတော်မှာတော့ဟောလိဝုဒ်ရဲ့ရုပ်ရှင်လောကမှာဘယ်သူတွေအမှုပညာရှင်ကြီးအမြင့်ဆုံးရကြပါလဲရုပ်ရှင်ကားကြီးမှာပထမဆုံးဝင်ရောက်တရုပ်ဆောင်မဲ့အဆိုတော်လေဒီဂါဂါဒီလိုမျိုးကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုကြားကြရမှာပါ Wrestling ထိုးတက်သူဖြစ်ကနေပြီးတော့ရုပ်ရှင်မင်းသားဖြစ်သွားတဲ့ The Rock မင်းသား Dwayne Johnson ဟာForbes ကစီးရင်ပြုစုတဲ့ကမ္ဘာအနုပညာကြီးအမြင့်ဆုံးနေရာကိုရရှိသွားပါတယ်။အခုလ25ရက်နေ့ကထုတ်ပြန်တဲ့စီးရင်မှာတော့သူက2016ခုနှစ်အတွက်ရရှိဝင်ငွေဒေါ်လာ64သန်းကျော်ရရှိတာပါ။မနေ့ကနံပါတ်1နေရာမှာရှိတဲ့မင်းသား Robert Downey Jr. ကိုနံပါတ်1နေရာကနေဖြုတ်ချပြီးတော့အခုနှစ်မှာ Dwayne Johnson ကသူမနေ့ကဝင်ငွေထက်2ဆကျော်ရရှိပြီးတော့နံပါတ်1နေရာရတာဖြစ်ပါတယ်။ဟာတာဆန်မျိုး Action ရုပ်ရှင်ကား Central Intelligence ရုပ်ရှင်ကားကနေဝင်ငွေအများကြီးရတာပါ။The Rock တဖြစ်လဲ Dwayne Johnson ဟာ Fast and Furious ရုပ်ရှင်ဇာတ်ကားအပိုင်းရှင်မှာပါဝင်တရုပ်ဆောင်တဲ့အတွက်လဲအမှုပညာကြီးကြိုရပါတယ်။ဒီနေ့ Forbes ရဲ့ဒီအမှုပညာကြီးစီးရင်ကိုကြည့်မယ်ဆိုရင်ဒီ Hollywood မှာမင်းသားနဲ့မင်းသမီးတွေကြားရရှိတဲ့အမှုပညာကြီးအနေအထားကွာဟနေတာဆက်ပြီးတော့တွေးရပါတယ်။ဒီမင်းသားတွေရဲ့ဝင်ငွေစီးရင်မထွက်ခင်အရင်ထွက်သွားတဲ့ဝင်ငွေအမြင့်ဆုံးမင်းသမီးစီးရင်မှာတော့Hunger Games ရုပ်ရှင်ကားတွေရဲ့ခေါင်းဆောင်မင်းသမီး Jennifer Lawrence က2016ဝင်ငွေဒေါ်လာ46သန်းနဲ့ကမ္ဘာဝင်ငွေအမြင့်ဆုံးမင်းသမီးနေရာကိုနှစ်နှစ်ဆက်တိုက်ဖြစ်နေရသွားတာပါ။မင်းသားတွေထဲမှာတော့ဟောင်ကောင်မင်းသား Jackie Chan ကဝင်ငွေဒေါ်လာ61သန်းနဲ့ဒုတိယဝင်ငွေအများဆုံးမင်းသားဖြစ်ပါတယ်။ Bond ရုပ်ရှင်ကားတွေရဲ့မင်းသား Matt Damon ကဒေါ်လာ55သန်းဝင်ပြီးတော့တတိယဝင်ငွေအများဆုံးဖြစ်ပါတယ်။Hollywood ရဲ့ဝင်ငွေအမြင့်ဆုံးမင်းသား9လက်စီးနေမှာတော့ Tom Cruise ကဒေါ်လာ53သန်းဝင်ပြီးတော့ Strata နေရာနဲ့Johnny Depp ကတော့ဒေါ်လာ48သန်းနဲ့နံပါတ်5နေရာမှာရှိပါတယ်။မနစ်ကနံပါတ်1နေရာမှာရှိတဲ့ Robert Downey Jr. ကတော့ Captain America Civil War ရုပ်ရှင်မှာပါဝင်တရုပ်ဆောင်ခဲ့ပေမဲ့သူကဝင်ငွေဒေါ်လာ33သန်းနဲ့နံပါတ်8နေရာမှာပဲချိတ်ပါတယ်။သူနဲ့ဝင်ငွေအတူတူနံပါတ်8နေရာမှာရှိတဲ့နောက်မင်းသားတူကတော့ Bollywood မင်းသား Shahrukh Khan ဖြစ်ပါတယ်ရှင်။
ဝင်ငွေအများဆုံးမင်းသမီးတွေထဲမှာဆိုရင်တော့ဝင်ငွေအများဆုံးရတဲ့ Jennifer Lawrence က Hunger Games နောက်ဆုံးအပိုင်းရုပ်ရှင်ဝင်ငွေအပြင်ရုံးမတင်ရသေးတဲ့ Passenger ရုပ်ရှင်ကားတွေကြိုတင်ဝင်ငွေနဲ့2016ဝင်ငွေအများဆုံးဖြစ်ရတာပါ။ဒါမဲ့လည်းမင်းသားတွေရဲ့ဝင်ငွေနဲ့ရှင်မယ်ဆိုရင်တော့အများကြီးကွာဟနေရတွေ့ရတယ်လို့ပြောထားပါရယ်နော်။ဒါတော့မှ Jennifer Lawrence ကအမှုပညာကြီးယူတဲ့အခါမှာသူခက်ပြပြတော့လုံးနေလို့မရတော့ဘူးလို့ပြောထားခဲ့တာပါ။မနေ့ကတော့ဝင်ငွေအများဆုံးရတဲ့သူကဒေါ်လာ50တန်းမင်းသားတွေထဲမှာဆိုရင်တော့အများဆုံးရတဲ့ Robert Downey Jr. ကဝင်ငွေတန်း80ရကြပါလိမ့်။ဒီဝင်ငွေတွေကလည်းတကယ်တမ်းအမှုပညာရှင်တွေထဲမှာ2016ရဲ့ဝင်ငွေအများဆုံး Taylor Swift ရဲ့ဝင်ငွေနဲ့ရှင်မယ်ဆိုရင်တော့တော်တော်နည်းတယ်လို့ပြောရမှာပါ။ Taylor Swift က2016အတွက်ဝင်ငွေဒေါ်လာတန်း190တောင်ရထားတာဖြစ်ပါလိမ့်။ကမ္ဘာဝင်ငွေအများဆုံးမင်းသမီး10ဦးရဲ့2016ဝင်ငွေတွေစုစုပေါင်းရင်တော့မှဒေါ်လာ205သန်းပဲရှိပါတယ်ရှင်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Here comes a crazy fan. Oh, up in my face. Oh no. Security. Take this guy Kevin away. မင်းတို့ရုပ်ရှင်မင်းသားတိတ်မကြခင်နှစ်ပိုင်းတွေအတွင်းကကယ်လီဖိုးနီးယားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့တဲ့အာနောင်ရွာဇနကာဟာသူ့ရဲ့အားကစားပွဲတော်ကိုဟောင်ကောင်မှာဖွင့်လှစ်ပေးခဲ့ပြီးတော့အားလုံးအားကစားလိုက်စားကြဖို့တိုက်တွန်းသွားပါတယ်။မင်းသားကြီးအာနောင်ကကိုကာယအလှအတွက်ပဲကစားကစားထရက်ကားကိုပဲကျိုးနယ်ဆွဲဆွဲညာကားခြေတွေလိုမျိုးတိုင်ကင်ပြီးတော့ကပြဖြောပြတာပဲဖြစ်ဖြစ်ဘလို့နင်းနဲ့မဆိုအားကစားကိုလိုက်စားပြီးတော့ကိုခဏအလှကိုထိမ့်သိမ်းကြပါလို့ပြောသွားတာပါ။အိုလံပစ်အားကစားပြိုင်ပွဲတွေမှာကာယဗလမောင်စု9ချိန်စုခုခဲ့တဲ့မင်းသားကြီးအာနောင်ကသူ့ရဲ့ဒီကျမ်းမာရေးနဲ့ကိုလက်ကြံ့ခိုင်အားကစားလှုံ့ဆော်မှုကိုအားရှာကိုအရောက်တယ်လာပြီးတော့ဟောင်ကောင်မှာသူ့ရဲ့အာနောင် classic ပွဲတော်ကိုဖွင့်လှစ်ခဲ့တာပါ။သူပြောတဲ့အမှားစကားကရှင်းပါတယ်။ကျမ်းမာဖို့ဆိုရင်အာဟာရသင့်တင့်မြတ်တအောင်စားပြီးတော့လေ့ကျင့်ခန်းလုပ်ကြဖို့ပါလေ
။ You may be like gymnastics, I may be like bodybuilding.So but your exercise is as important as my exercise.
ဘယ်လိုပဲဖြစ်ဖြစ်ကိစ္စမရှိပါဘူး။ကျွန်မကစားတာပဲဖြစ်ဖြစ်ကိုကာယအလှကစားတာပဲဖြစ်ဖြစ်လက်ကျင်ခံလုပ်မယ်ဆိုရင်ဘသူကဘာပဲလုပ်လို့အားလုံးကောင်းတာကြီးပါပဲ။ကျွန်တော်ကအားလုံးကိုစုစည်းပြီးတော့အောင်ပွဲခံကျင်တာပါလို့အာနောင်ကပြောပါတယ်။ဒီအာနောင် classic ဆိုတာက1989ခုနှစ်မှာစပြီးတော့ကျင်းပခဲ့တဲ့ကိုကာယဗလပြိုင်ပွဲအဖြစ်စခဲ့ပြီးတော့အခုဆိုရင်တော့အားကစားနည်းတရာစင်ကျော်ပါဝင်ပါတယ်ရှင်။ Now the Hollywood sign it says red.pop ဆိုတော့ Lady Gaga နဲ့ Oscar တစ်ဂျိုးစုရွေးချယ်ခံထားရပူတဲ့မင်းသား Bradley Cooper ဟာ Hollywood Guitar Drama ကနေဝင်ဇာတ်က A Star Is Born ဆိုတဲ့တေးသရုပ်ဖော်ဇာတ်ကကိုပြင်ပြီးရိုက်ကူးဖို့လုပ်နေတယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရကဩဂုတ်လ16ရက်နေ့မှာပဲပြောသွားပါတယ်။အသက်42နှစ်အရွယ်မင်းသား Bradley Cooper က2014ခုနှစ်မှာသူကိုယ်တိုင်ထုတ်လုပ်သရုပ်ဆောင်တဲ့ American Sniper ရုပ်ရှင်ဇာတ်ကအပါအဝင် Oscar တစ်ဂျိုးလေးစုအတွက်ရထားခံရမှုသူပါ Lady Gaga ကတော့အခုရုပ်ရှင်မှာပထမဆုံးအကြိမ်ဖြစ်တဲ့ခေါင်းဆောင်မင်းသမီးနေရာကနေသရုပ်ဆောင်မှာဖြစ်ပြီးတော့ Bradley Cooper ကဒီရုပ်ရှင်ကို Director လုပ်ပြီးတော့ရိုက်မှာဖြစ်ပါတယ်ဘရော့ဆာပြီးတော့ရိုက်ကူးမလဲဆိုတော့ Warner Brothers ကုမ္ပဏီကဘာမှမပြောပါဘူး A Star Is Born အမှုပညာကျယ်တပွင့်ထွက်ပေါ်လာပြီဆိုတဲ့ရုပ်ရှင်ကတက်သစ္စာအမှုပညာရှင်တွေတရားဟောလိဝုဒ်ကိုရောက်လာတော့သူ့ကိုဝိုင်းရင်မင်းသားကြီးတူကအခုညီပေးတဲ့အကြောင်းဇက်အင်တဲပြီးတော့ရိုက်ထားတာပါမူရင်းရုပ်ရှင်က1938ခုနှစ်မှာထွက်တာပါ1954ခုနှစ်မှာဒီကားကိုတစ်ခါပြန်ရိုက်ပြီးတော့နောက်ထပ်1986မှာလည်းမင်းသားမင်းသမီးအစ်စ်တွေနဲ့နောက်ထပ်ကားအစ်စ်တစ်ခုဖြစ်နေဒီကားကိုပြန်ရိုက်ပါတယ်အခုရိုက်မဲ့ရုပ်ရှင်အတွက်တော့ Lady Gaga ကတချင်းအစ်စ်တွေဆက်ဆိုမှာဖြစ်ပါတယ် Lady Gaga အဆိုတော်ဆိုပေမဲ့လည်းတရုတ်ဆောင်လောကနဲ့အစိမ့်သက်သက်တော့မဟုတ်ပါဘူးFX ရုပ်သံလိုင်းကထုတ်တဲ့ American Horror Story Hotel ဆိုတဲ့ရုပ်ရှင်ကမှ Vampire သခင်မအဖြစ်နဲ့တရုတ်ဆောင်ပြီးတော့အဲ့ဒီကားအတွက်ပဲကန့်သက်ရုပ်သံ series ရုပ်သံရုပ်ရှင်ရွှေကဘာလုံးစုမှာအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုရခဲ့ပါတယ် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah ဒီတက်တော့တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright.
မေးသနာကျော်စီစဉ်တင်ဆက်တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကြာနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုထပ်ပြီးတော့တင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သူယုံကြည်အားအစီအစဉ်မှာတော့ရန်ကုန်မြို့မှာဓာတ်ပုံအမှုပညာနဲ့သတင်းလုပ်ငန်းတွေလုပ်နေတဲ့မတ်ယူယူမြင့်တန်းရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီမှာယုံကြည်တာကတော့ဘာသာတိုင်းအကုန်လုံးပါပေါ့နော်ဘာသာတိုင်းအားလုံးမှာဟိုကောင်းတဲ့အချက်တွေကိုသိရှိရပေါ့နော်ဒီမှာအနေနဲ့ကျတော့ဘယ်ဘာသာဝင်ဖြစ်တယ်ဆိုပြီးတော့မခံယူထားဘူးကျွန်မနည်းနည်းမတက်ထားဘူးအဲဘာသာကွဲရင်ဂျာထဲမှာရှိရကောင်းတဲ့အချက်တွေကိုပဲကျင့်သုံးပြီးတော့ကောင်းမွန်တဲ့ဒီသားဝါတွေတယောက်ဖြစ်ဖို့အတွက်ပဲကျွန်မကြိုးစင်ကြယ်နေခိုင်းတယ်ပေါ့နော်အဲ့လိုမျိုးပဲပေါ့နော်ဘာသာတရားတွေဘာသာတရားတိုင်းမှာကောင်းတဲ့ချက်တွေရှိတယ်ဒီဘာသာတရားတွေရဲ့ကောင်းတဲ့ချက်တွေကိုအကုန်လုံးပြရဝင်ယူမှပြီးတော့ပေါ့နော်အချင်းချင်းဖလှယ်ပြီးတော့ပြည်ကျန်ဒီကူဝေပြပြီးပြည်ကျန်သွားမယ်ဆိုလို့ရှိရင်အဲ့ထက်နဲ့လောကတစ်ခုဖြစ်လာလိမ့်မယ်ဘယ်ဘာသာရေလို့ဘယ်ဘာသာလူဖြစ်တယ်ရေဆိုပြီးအမိနာမမခံယူထားဘူးဘာသာတိုင်းအကုန်လုံးကြည်ရနေပြီးတော့ကောင်းမွန်တဲ့အချက်ကလေးတွေကိုကျင့်သုံးမယ်ဒီမပြောအကောင်းဆုံးဘာသာတွေတယောက်ဖြစ်အောင်ကြည့်တယ်နေထိုင်သွားမယ်လို့ယုံကြည်တယ်ပေါ့နော်ကေရွေ့တာဟိုကွာမှာရှိတဲ့သူတွေကလည်းဒီဘာသာကွဲရင်ကြားထဲမှာရှိတဲ့ဟိုကားမလေးချက်ကလေးတွေကိုရွေးချယ်ပြီးတော့ကြည့်တယ်နေထိုင်သွားမယ်အချင်းချင်းပြရဝေသွားမယ်ဆိုလို့ရှိရင်နားလေမှုလွဲလွဲတာတွေအချင်းချင်းမုန်းပွားတာတွေမရှိဘဲနဲ့အဲ့ထက်နဲ့ကဘာကြီးကိုစပ်ပြီးနိုင်တယ်လို့ယုံကြည်တယ်ပေါ့နော်ဒီလိုမျိုးဘာသာရေးနဲ့ပတ်သက်ပြီးတော့ဒီဖြစ်ပွားနေတဲ့အကြောင်းရတယ်လေတဘာသာနဲ့တဘာသာနဲ့ကြားရဲမှာနားလည်မှုမရှိလို့တဘာသာအကြောင်းတဘာသာမသိလို့ဒီလိုမျိုးဖြစ်နေတယ်ဒီလိုမျိုးဖြစ်ပွဲတွေတို့ဒီလိုအမုန်းပြရတို့ဖြစ်နေတယ်ပေါ့နော်အဲ့ဒါကျွန်မယုံကြည်ရတော့ဘာသာရင်းအကုန်လုံးရှိတယ်အကောင်းမွန်တဲ့ချက်ကလေးတွေဘာသာချင်းရဝင်ပြီးတော့အဲ့ကျတော့ဆင်းသွားမယ်ဆိုလို့ရှိရင်ဒါဖြစ်ပွဲဆိုတာလည်းဒီဘာသာရေးကြောင့်ဖြစ်ပေါ်လာတဲ့ပြိပကရေးဖြစ်ပွဲဆိုတာလည်းဒီလိုမျိုးမှဖြစ်လာနိုင်တယ်မဟုတ်ဘူးအဲ့ထက်နဲ့ကဘာကြီးအဲ့ထက်နဲ့လူပေါင်းလောကပဲဖြစ်လာနိုင်တယ်လို့ကျွန်မယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လှည့်ကြီးညာပေးပါဦးမယ်ရှင
်အိန္ဒိယနိုင်ငံမှာလေးရချန်နိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဦးထင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်ပါဝင်အစိုးရထိပ်တန်းခေါင်းဆောင်နေတဲ့နယူးဒယ်လီမြို့တော်မှာတွေ့ဆုံဆွေးနွေးပြီးနိုင်ငံခြားလွန်ကျွေးရေးနဲ့ပူးပေါင်းဆောင်ရွက်သဘောတူညီမှုတွေရရှိခဲ့ပါတယ်အားလုံးခံစားခွင့်ရှိမဲ့ဖွံ့ဖြိုးတိုးတက်မှုတွေနိုင်ငံစလုံးနဲ့ဒေသရင်းတစ်ခုလုံးမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးတရားဝါပြောရေးတွေအတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုလိုအပ်တဲ့အကြောင်းနှစ်ဖက်သောဘောတူညီမှုရခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးထင်ကျော်ကပြောဆိုခဲ့တာပါအိန္ဒိယနိုင်ငံဘက်ကတော့ပြီးခဲ့တဲ့သတင်းပတ်ထည်အင်အားဖြင့်ငလျင်တန်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးတဲ့ဗကန်ဒေသပြန်လည်တည်ဆောက်ရေးမှာအကူအညီပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တကယ့်ကိုနင်းနီးကကပူးပေါင်းဆောင်ရွက်လို့ကြောင်းသိသာသာပြတ်သားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေတဲ့ကတ်တပ်ဖွဲ့တွေဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့တူရကီတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တာလက်ခံနိုင်စရာမရှိတဲ့ကြောင်းအမေရိကန်ကပြောဆိုလိုက်တယ်လို့တိုက်ခိုက်မှုတွေရပ်ဆဲဖို့လည်းနှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ IS ဆွေးရောက်တွေရဲ့စိုးရိမ်စရာကောင်းတဲ့ချင်းချောက်မှုတွေကိုအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းအဲစစ်သွေးကြတက်မြတ်ချင်းမွေးညမောဖွဲ့ဆိုင်ရာအမေရိကန်ထူးထန်တမန်ဘရက်ဒ်မက်ကော့က Twitter အင်တာနက်လူမှုကွန်ရက်မှာပြောဆိုခဲ့တာပါကိုလံဘီယာနိုင်ငံမှာဆိုးရနဲ့ထာဝရငင်းငင်းရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အပိဓာပြစ်ခတ်ရဲဆဲဖို့ Fox တပုံတပ်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာမှာတတန်းအကြဆုံးလက်နက်ကန်ပြစ်ခတ်တွေကတစ်ခုပါဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်လဲအဆုံးသတ်သွားပါပြီတပုံနေနဲ့ကိုလံဘီယာဆိုးရရဲ့ဆက်ဆက်ရဲ့52နှစ်ကြာတိုက်ပွဲတွေကိုကွေးဝါနိုင်ငံရဲ့ကျောင်းဝင်စစ်ဆေးမှုနဲ့အဆုံးသတ်လိုက်နိုင်တာလည်းဖြစ်ပါတယ်
သတင်းကျဉ်းချုပ်ကိုကိုအောင်လူဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိလည်းတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.